Welcome to the Voice of America in Burmese.
Mingla nya jam ma shin. Bio American tan ye 2018 khu ni January la 4 ye cha da rain ni nya bai season 2 ko American ti rang su myo ro Washington DC ga ni dai yai thau le ni ba bi. Line meter 25 32 50 ne line lap meter 190 ro ga ni na sin nai ma le shin.ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနောက်ဆက်ရမယ့်သတင်းတွေမှာတော့အီရန်လူထုကိုဟားပေးတောက်ခံမှုအမေရိကန်ကပြောလိုက်တဲ့ပေါ်ပြည်တွင်းရေးကိုဆွတ်ဖက်တဲ့ကိစ္စတစ်ခုဖြစ်အီရန်ကတုံ့ပြန်လိုက်ပါတယ်တောင်နှစ်မြောက်ကိုရီးယားနိုင်ငံကြားဆွေးနွေးဖို့အစီအစဉ်ဖြစ်လာတာခိုင်မာအားကောင်းတဲ့သူ့ရဲ့ခေါင်းဆောင်မှုကောင်းကြောင်ဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ရှားပေါက်နေသူချင်းညာပြေးသွားမှာပါ
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြမလွတ်လပ်ရေး290ပြည့်မှာအချုပ်ချာအနာပိုင်ဆိုင်မှုနဲ့ပတ်သက်လို့လက်ရှိအနာရပါတီ NLD ရဲ့သဘောထားဘယ်လိုရှိပါသလဲ
။အဲ့ဒီအဖြစ်လာတဲ့ပုံကိုယ်တွေဟာမြန်မာနိုင်ငံရဲ့ဥပဒေတွေကိုလေးစားမယ်။မြန်မာနိုင်ငံရဲ့အချုပ်ချာအနာကိုလေးစားမယ်။အချုပ်ချာ
NLD ဗဟုအလုံးမှုဆောင်အဖွဲ့ဝင်ဥညံဝင်းရဲ့ပြောကြားချက်နဲ့တူနာဆင်ရပါမယ်။ကြောင်မြေရဏဥပဒေပြင်ဆင်ရေးလွှတ်တော်အမတ်တွေကဖားကန်ဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်။တနိုင်ငံလုံးအပြစ်ခတ်ရစဲရေးညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကဘာကြောင့်ဆုံးဖြတ်ချက်မချနိုင်သေးတာပါလဲ။စားတဲ့သတင်းလွှာတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကြီးညာပေးပါမယ်ရှင
်။ UN ငွေမှဆူရဆန့်ကျင်သူတွေနဲ့ထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကြုံရတဲ့အချိန်နဲ့မှာပဲ UN လူထုကိုအားပေးတောက်ခံမှုမနေ့တုန်းကပဲအမေရိကန်ကပြောဆိုလိုက်တဲ့ပေါ်ကုလသမဂ္ဂဆိုင်ရာ UN သမ္မတကြီးကပြည်တွင်းရေးစစ်ပတ်တဲ့ကိစ္စတစ်ခုဖြစ်တုံ့ပြန်ပြောဆိုလိုက်ပါတယ်။စီးပွားရေးပြဿနာတွေပေါ်မချေနှက်ချက်တွေနဲ့အစိုးရပြုရင်ပြောင်းလဲရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့ UN နိုင်ငံမှာတရင်တစ်ပတ်နီးပါးချပေါ်ပေါက်ခဲ့တာပါ။ဆန္ဒပြပွဲတွေအတွင်းလူ21ယောက်ထက်မနည်းသေဆုံးပြီးလူရနဲ့ချစ်ပြီးတော့လည်းဖမ်းဆီးခံခဲ့ရပါတယ်။အစိုးရကိုထောက်ခံတဲ့ဆန္ဒပြပွဲတွေကတော့ UN နိုင်ငံမှာရုပ်မြင်သံကြားမှာမနေ့တုန်းကပဲပြသခဲ့လို့မြို့တော်တော်များကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကလည်းအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေတာပါ။အီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့တမူးဖြစ်သူမိုဟာမက်အလီဂျာဖာရီကတော့နိုင်ငံနဲ့အစိုးရဆန့်ကျင်ဆန္ဒပြသူအရေးအတွက်ဟာတထောင်ခွဲမပြည့်ဘူးလို့ပြောဆိုခဲ့တယ်လို့ SFR လော်ရစတန်နဲ့မာဒန်မျိုးတွေမှာတပ်ဖွဲ့ဝင်တချို့ကိုလုံခြုံရေးချထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အီရန်ဆွေရကိုဆန့်ကျင်ဆန္ဒပြသူတွေကိုအားပေးထောက်ခံကြောင်း Twitter Internet လူမှုကွန်ရက်ကနေမနေ့တုန်းကပဲပြောဆိုလိုက်တာပါ။အီရန်နိုင်ငံအုပ်ချုပ်အယာတူလာအလီခါမေနီပါဝင်အီရန်ကောင်ဆောင်တွေကတော့ဆန္ဒပြပွဲတွေဟာပြည်ပအစိုးရရဲ့တူထုံမှုတွေရောက်လို့အပြစ်ဖို့ထားပါတယ်။ကုလသမဂ္ဂဆိုင်ရာအီရန်သမ္မတကြီးဂိုလာမလီခူရှီရူကတော့အမေရိကန်သမ္မတထရန့်နဲ့ဒုသမ္မတမိုက်ပန်ဆွေရဲ့မှတ်ချက်တွေဟာအီရန်နိုင်ငံမှာမတိမငြိမ်ဖြစ်အောင်လှုပ်ဆော်ရောက်နေတဲ့အကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီနဲ့အတွင်းရေးမှူးချုပ်တန်စာဆောင်ရေးသားပေးဖို့တိုင်ကြားခဲ့ပါတယ်။
2016ခုနှစ်ရွေးကောက်ပွဲကာလသမ္မတထရန့်ရဲ့အကြီးဆုံးသားနဲ့တခြားသူတွေရုရှားဘက်ကလူတွေနဲ့တွေ့ဆုံတာဟာနိုင်ငံတော်ကိုတစ္ဆာဖောက်တာဖြစ်တယ်လို့မြို့ချစ်စိတ်ကင်းမဲ့တာလို့မြင်တဲ့အကြောင်းသမ္မတထရန့်ရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲဖြစ်တာဝန်ယူခဲ့သူပြောဆိုတာကိုစာအုပ်တအုပ်ကကိုးကားဖော်ပြခဲ့တာကြောင့်ဒီပေါ်မှာအိမ်ဖြူတော်ကပြန်လည်ထွန်းနှက်ဝေဖန်ပါတယ်။စာရေးဆရာမိုက်ကယ်ဝူရေးသားတဲ့ Fire and Fury ဆိုတဲ့အိမ်ဖြူတော်အတွင်းရေးတွေအကြောင်းစာအုပ်ထဲမှာသမ္မတထရန့်ရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲဟောင်းစတီဗင်ဘန်နွန်ရဲ့မှတ်ချက်ကိုကိုးကားဖော်ပြထားတာပါ။သမဒရဲ့အစိုးရအဖွဲ့နဲ့မိသားစုကိုထိခိုက်အောင်လှုပ်ကြံပြီးအချက်လက်မှားတွေကိုအခြေခံဆွတ်ဆွဲပြောဆိုချက်တွေဟာဒေါသဖြစ်စရာစိတ်ပျက်စရာဖြစ်တဲ့အကြောင်းအင်ဖြူတော်ပြောခွင့်ရသူဆာရာဟက်ဂဗီဆန်ဒါကသတင်းစာရှင်းလင်းမှာတုတ်ပြန်ပြောဆိုသွားပါတယ်။သမဒထရမ်ကတော့စတီဗင်ဟာသူနဲ့သူ့ရဲ့သမဒတာဝန်တွေနဲ့ဘာမှပတ်သက်မှုမရှိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ဘန်နွန်အလုတ်ကထုတ်ပယ်ခံရချိန်မှာအလုတ်တင်မဟုတ်ပဲစဉ်းစားဆင်ခြင်ညင်ပါပျောက်သွားခဲ့တယ်လို့ကြေညာချက်မှာရေးသားထားတာပါ။မစ္စတာဘန်နွန်ဟာအင်ဖြူတော်ကနေထွက်ခွာခဲ့ရပေမဲ့သမဒထရမ်ကိုအခိုင်အမာထောက်ခံသူတူအဖြစ်နဲ့ဆက်လက်ရတည်နေဆဲဖြစ်ပါတယ်။ဒါပေမဲ့လည်းသမဒထရမ်ရဲ့အများကြိုက်မျိုးလိုက်တဲ့အစီအစဉ်တွေအပေါ်ထောက်ခံမှုပိုရအောင် Republican Party အတွင်းပုံကန်နေသူတွေအမှန်အဖြစ်အရွေးခံရရေးကျိုးပန်းဆောင်ရွက်မှုတွေကတော့အောင်မြင်မှုမရခဲ့ပါဘူး။မစ္စတာဘန်နွန်ရဲ့မှတ်ချက်ကိုထက်သွင်းဖော်ပြခဲ့တဲ့စာရေးဆရာမိုက်ကယ်ဝူးဟာလည်းအင်ဖြူတော်အပေါ်ဩဇာတရားမှုမရှိတဲ့မသက်ဆိုင်သူတွေရဲ့ပြောဆိုချက်တွေမှားတွေကိုအခြေခံစာအုပ်ထုတ်ခဲ့တာဆိုပြီးသမ္မတအင်ဖြူတော်ကထိုနဲ့ဝေဖန်သွားပါတယ်ရှင်။
တောင်နှမြောက်ကိုရီးယားနိုင်ငံကြားဆွေးနွေးဖို့အစီအစဉ်ဖြစ်လာတာဟာ ခိုင်မာအားကောင်းတဲ့သူ့ရဲ့ခေါင်းဆောင်မှုကောင်းကြောင့်ဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။မြက်ကူရနဲ့ပတ်သက်လို့ကြမ်းကျင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်ကြီးပြောဆိုနေကြရင်လည်းသူ့လိုသာခိုင်မာအားကောင်းပြီးအင်အားပြန့်နိုင်မှုသာမရှိခဲ့ရင်ဆွေးနွေးမှုတွေဖြစ်လာမှာမဟုတ်တဲ့အကြောင်းနဲ့ဆွေးနွေးပြောဆိုတာကောင်းတဲ့ကိစ္စတစ်ခုဖြစ်ကြောင်းလည်းမှတ်ချက်ပေးရေးသားခဲ့တာပါ။ရှင်းလာတဲ့တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆော့ဒီအိုလံပစ်အားကစားပွဲမှာမြက်ကူရကအားကစားသမားတွေပါဝင်နိုင်ရေးဆွေးနွေးဖို့ကိုယ်စားအဖွဲ့ဆင်းလွှဲလို့ကြောင်းမြက်ကူရခေါင်းဆောင်ကင်ဂျွန်ဟွန်းကကမ်းလှမ်းခဲ့ပြီးနောက်မှာပဲ2016ခုနှစ်ကလေးကဖျက်တောက်ထားတဲ့နိုင်ငံနယ်စပ်ကတည်ထောင်ဆက်သွယ်ရေးလမ်းကြောင်းကိုမနေ့ကတည်းကပဲပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ဆွေးနွေးမှုတွေပြန်ဖွင့်ခဲ့ပြီးတော့တစ်ပတ်တောင်ဝင်ရှိသူတွေမိနစ်20လောက်စကားပြောပြခဲ့ကြောင်းလည်း AP သတင်းကဖော်ပြခဲ့တာပါ။ဆော့ဒီအိုလံပစ်အားကစားပွဲမှာပါဝင်နိုင်ရေးကိစ္စပါဝင်နိုင်ငံခြားကိစ္စရပ်တွေနဲ့ပတ်သက်လို့အဆင့်မြင့်ဆွေးနွေးမှုတွေလုံဆောင်လို့ကြောင်းလဲမြက်ကိုရီးယားကောင်ဆောင်ရဲ့ကမ်းလှမ်းချက်ကိုတောင်ကိုရီးယားကအင်္ဂါနေ့မှာတုံ့ပြန်ထားပါတယ်။အခြားရင်းတော့ကမစိုင်းတုံးစမ်းသပ်မှုတွေဇက်တိုက်ဆိုဆိုလုံဆောင်ခဲ့လို့6ချိန်မြောက်လဲဖြစ်အင်အားအပြင်းဆုံးလဲဖြစ်တဲ့အနုမြေဘုံစမ်းသပ်မှုတစ်ခုလောက်ခဲ့ပြီးနောက်ပိုင်းကစပြီးမြက်ကိုရီးယားပေါ်နိုင်ငံကတိုင်ဝမ်ကအာရုံစိုက်နေကြတာပါ။မြက်ကိုရီးယားကတော့အမေရိကန်ရဲ့ Facebook တန်ခတ်မှုအသစ်တွေကိုအန်တုပြီးသမ္မတထရန့်ဆွေးရောက်ကိုတင်းတင်းမာမာပြောဆိုခဲ့တယ်လို့လက်နက်စမ်းသပ်မှုတွေကိုလည်းဆက်လုပ်နေတာဖြစ်ပါတယ်
။အမေရိကန်မှာမဲဆန္ဒရှင်ဖြစ်အထောက်ထားခိုင်ခိုင်နှလုံးပြတ်သားနိုင်မဲ့တင်းကျပ်တဲ့ဥပဒေတရားပြဋ္ဌာန်းရေးသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်လို့သမ္မတရဲ့ပြောဆိုချက်ကိုစုံစမ်းနေတဲ့ရွေးကောက်ပွဲမတမာမှုစုံစမ်းစစ်ဆေးကော်မရှင်ကိုပယ်ဖျက်လိုက်ပြီးနောက်တရမှာပဲသမ္မတထရမ့်ကပြောဆိုလိုက်တာပါ။2016ရွေးကောက်ပွဲမှာတန်းနဲ့ချီတဲ့လူတွေဟာဥပဒေမဲ့မဲပေးခဲ့ကြကြောင်းဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့တော့သမ္မတထရမ့်အနေနဲ့တတိအထောက်အထားခက်ခိုင်လုံးလုံးမပြနိုင်ခဲ့ပါဘူး။ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့သမ္မတထရမ့်ဟာပြိုင်ပွဲဖြစ်တဲ့ Democrat Party က Hillary Clinton ထက်လူလူရဲ့ဆန္ဒမဲပေါင်း3000နီးပါးညော့နေရရှိခဲ့ပေမဲ့အမေရိကန်ရွေးကောက်ပွဲစနစ်အရသမ္မတရွေးချယ်ရေးကိုယ်စားလှယ်တွေရဲ့ထောက်ခံမှုမှာအသာစီးရပြီးအနိုင်ရရှိခဲ့တာပါ။ထူထူလူမှုကွန်ရက်ကနေဒီကနေ့ဇက်တိုက်ရေးသားခဲ့တဲ့မှတ်ချက်တွေမှာတော့ဒီမိုကရက်ပါတီထိန်းချုပ်ထားတဲ့အနေနဲ့အများစုအပါအဝင်ပြည်내အတော်များများကမဲဆန္ဒရှင်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုထုတ်ပြန်ပေးဖို့မလုပ်နိုင်ခဲ့ဘူးဆိုပြီးကော်မရှင်ကိုအပြစ်ပို့ခဲ့ပါတယ်။ပြည်내အစိုးရတာဝန်ရှိသူတွေကတော့မဲဆန္ဒရှင်တွေရဲ့အမိတွေမဲပေးဖူးတဲ့နောက်ကျောင်းရာဇဝင်တွေဘယ်နိုင်ငံရဲ့ပါတီကိုထောက်ခံမှုပေးနေတယ်လဲဆိုတာပါပါဝင်တဲ့ကိုရေးအချက်လက်တွေကိုကော်မရှင်ကတောင်းခံခဲ့တဲ့အပေါ်စိုးရိမ်မကင်းဖြစ်နေကြတာပါဝေဖန်သူတွေကတော့ကော်မရှင်ဟာသမ္မတထရန့်ရဲ့မဲမတမာမှုဆွဆွဲချက်ကိုအတည်ပြုနိုင်အောင်အလလုတ်ပေးနေတယ်လို့စင်းရင်းသားတွေလူနည်းစုတွေရွေးကောက်ပွဲမှာပါဝင်ဖို့ပုံမခက်ခဲအောင်လုပ်နေတယ်လို့လည်းပြောဆိုနေကြတာဖြစ်ပါတယ်ရှင
်ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်စံမြန်မာပိုင်းစီစဉ်ရဲ့ကျသဘင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အတ္တန်တိတ်သမုတ်တရားကိုဖျက်ဆီးလာတဲ့အင်အားဖြင့်စောင့်ရသည့်မုန်တိုင်းဝင်ရောက်လာမဲ့အမေရိကန်ရှိဘက်ချက်မှလူပေါင်းတန်း40လောက်ကြိုတင်ပြင်ဆင်နေကြရပါတယ်။ Massachusetts ပြည်နယ် Boston မြို့မှာစင်တီမီတာ20ကျော်နှင်းချမယ်လို့ခန့်မှန်းထားပြီး Hurricane မုန်တိုင်းလိုအရှိန်ပြင်းတဲ့လေပြင်းတွေဟာ New England ကမ်းရိုးတန်းကနေကနေဒါနိုင်ငံဘက်ထိဖျက်ဆီးတက်ခိုက်လိမ့်မယ်လို့လည်းခန့်မှန်းထားတာပါ။ဗီဂျီးနီးယားကနေမိန်းပြည်နယ်ထိကမ်းရိုးတန်းဒေသတစ်လျှောက်ကမြို့တွေမှာလည်းမုန်တိုင်းအနေနဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ Washington DC ပါဝင်စီးနင်းနဲ့အေးရန်တင့်မဲ့ဒေသတွေကအဆိုးရွားရုံနေလဲဒီကနေ့နောက်ကျဖွင့်မှုကြီးညာထားတယ်လို့ကြောင်းနေထော်တော်များလည်းပိတ်ထားရပါတယ်။24နှစ်အတွင်းလီပီးယားရုတ်တရက်ကြာဆင်းပြီးလီပီးနဲ့တိုက်ခိုက်နိုင်တာကြောင့်မိုးလေဝသချမ်းကျင်သူတွေကအင်အားပြင်းတဲ့ဘုံတလုံးလိုမုန်တိုင်းကိုတင်စားပြောဆိုနေကြတာပါ။အင်အားပြင်းမုန်တိုင်းကြောင့်စောင့်ရသည့်အေးရန်မကြုံမှုနဲ့အမေရိကန်ရှစ်တောင်ဘက်ဒေသတွေမှာပါစီးနင်းကြာဆင်းတာတွေကြုံခဲ့ရပါတယ်။ဖလော်ရီဒါပြည်နယ်တလာစီမြို့မှာလည်းနှစ်ပေါင်း30အတွင်းပထမဆုံးအချိန်ဖြစ်မနေ့ကနေ့နဲ့ကြာခဲ့တာပါ။ဂျော်ဂျီယာနဲ့တောင်မြောက်ကာရိုလိုင်းနားပြည်နယ်တွေမှာလည်းအေးရန်ကြောင့်အဝေးပြေးလမ်းတွေမှာရေခဲတွေဖုံးလွှမ်းတဲ့အခြေအနေနဲ့ကြုံခဲ့ရပါတယ်။မင်းနီဆိုတာပြည်နယ်မှာမနေ့ကရေခဲမောက်19 degree Celsius ကြာဆင်းခဲ့တာပါ။အမေရိကန်ပြည်သူနေရာတော်များမှာဒီသတင်းပတ်နောက်ပိုင်းမှာလည်းအန္တရာယ်ရှိလောက်တဲ့အေးရန်ခံစားရလိမ့်မယ်လို့မိုးလေဝသချမ်းကျင်သူတွေခန့်မှန်းထားကြပါတယ်။
အမေရိကန်ပြည်ထောင်စုကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုတွေကိုဆန့်ကျင်ပြီးဒေါ်လာ1ဘီလီယံလောက်ကိုအကွက်တကျရှောင်ရှားခဲ့တဲ့တူရကီဗန်လုံရန်ရှင်တူကိုအမေရိကန်တရားရုံးကပြည်ထောင်ချမှတ်လိုက်တာကိုတူရကီဘက်ကဒီကနေ့ကြာတာပြည်နေမှာပယ်ချလိုက်ပါတယ်။ မက်မက်ဟာခန်အတီလာကိုပင်လိညာလှက်ဖျားတဲ့အမှုတစ်ခုအပြင်အမေရိကန်ပြည်ထောင်စုကိုလိညာလှက်ဖျားမှုတွေအပါအဝင်လျှို့ဝှက်ပူးပေါင်းကြံစည်မှုတွေမြောက်တဲ့အမှု၄မှုနဲ့ညွှန်ရောင်းမြို့မှာရှိတဲ့တရားရုံးကပြည်တွင်းချမှတ်လိုက်တာပါအသက်48နှစ်အရွယ်တူရကီနိုင်ငံသားအပေါ်ကိုဆွဲချက်ဆွဆွဲထားတဲ့ဒီငွေကြေးခွာချတဲ့အမှုကိုတော့ပယ်ဖျက်ပေးလိုက်ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာတရားမျှတမှုမရှိသလိုမတင့်တော်တဲ့လုပ်ရဖြစ်တယ်လို့တူရကီနိုင်ငံသားရေးဌာနကပြောဆိုပြီးတူရကီရဲ့ပြည်တွင်းရေးကိစ္စအတွေကိုမကြုံစဘူးဝင်ရောက်ဆွဲဖြတ်တဲ့လုပ်ရတစ်ခုဖြစ်တယ်လို့လည်းပြောလိုက်ပါတယ်။တူရကီတူဝန်ကြီးချုပ်ဘီကာဘော့စတန်ကလည်းတရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာတူရကီနိုင်ငံတွင်တရားမဝင်ဘူးလို့လူမှုကွန်ရက်ထွေးတဲ့ပေါ်မှာရေးသားလိုက်ပါတယ်။ဒီအမှုဟာတူရကီနဲ့အမေရိကန်ရဲ့ပြည်ထောင်စုကြားဆက်ဆံရေးတွေတင်းမာစေပါတယ်။အတီလာဟာတူရကီအစိုးရပိုင်းဟဲဗန်ကရဲ့အထွေထွေလက်ထောက်မန်နေဂျာတူဖြစ်ပါတယ်။အီရန်ကရွှေအတွက်ရေနံနဲ့ဓာတ်ငွေကုန်သွယ်ရေးလုပ်တဲ့သဘောတူညီမှုတစ်ခုမှလွယ်ကူအောင်ကူညီလုပ်ခဲ့ပြီးအမေရိကန်ကိုအတိမပေးဘဲအမေရိကန်ရဲ့ဘန်တွေထဲမှာငွေကြေးတချို့ပို့ဆောင်ခဲ့တဲ့အမှုနဲ့အမေရိကန်အစိုးရရှေ့နေကသူ့ပေါ်ဆွဆွဲခဲ့တာဖြစ်ပါတယ်ရှင်။
ဂျပန်နိုင်ငံရဲ့လူညုံရေးကဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဝါဆုံးအခြေအနေကိုရောက်နေတဲ့အကြောင်းလက်ကူရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးချင်းချောက်မှုအနေနဲ့ကြီးထွားလာနေတာကိုရည်ညွှန်းပြီးဝန်ကြီးချုပ်ရှင်းဆိုအဘေကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတွေကိုဟန်တားနိုင်မှုအမေရိကန်တောင်ကိုရီးယားနဲ့လက်ထဲကျူးပန်းတော့မှာဖြစ်ကြောင်းလဲဂျပန်ဝန်ကြီးချုပ်ကဒီနေ့ပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကာကွယ်ရေးစွမ်းအင်နေအကောင့်အဆောင်ရံမှာဂျပန်နိုင်ငံသားတွေရဲ့ဘဝငြင်းငြင်းချင်းချင်းနေထိုင်နိုင်မှုအတွက်သမကနိုင်ငံသားတွေကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းလဲပြောဆိုခဲ့ပါတယ်။
ရာဒူကနေဖက်ရှားခံလိုက်ရတဲ့တောင်ကိုရီးယားသမ္မတဟောင်ပါကွန်ဟေကိုတောင်ကိုရီးယားအစိုးရရှေ့နေတွေကဆွဲချက်အစ်စ်တွေနဲ့ထမှန်တရားဆွဲဆိုလိုက်ပါတယ်။သူမကိုအမျိုးသားထောက်လှမ်းရေးအေဂျင်စီကနေဒေါ်လာသန်းပေါင်းများစွာလက်ပေးလက်ယူလှုပ်တဲ့ဆိုပြီးတရားဆွဲဆိုလိုက်တာဖြစ်ပါတယ်ရှင
်
။ကျားသားပြင်းနေညပိုင်းထိတ်တန့်ရောက်နေတဲ့တရင်ချင်းချုပ်ကိုသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကြီးညာပေးသွားတာပါရှင် VOA ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြင့်မြတ်ချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာအပေါ်စိန်ခေါ်မှုဖြစ်နေတဲ့အကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကလွတ်လပ်ရေးနေ့ကြေညာချက်မှာထည့်သွင်းကြေညာလိုက်ပါတယ်ဒီဒါအပြင်ကုလအဖွဲ့နဲ့နိုင်ငံကြီးတချို့ကမြန်မာနိုင်ငံအပေါ်ရန်ညှိုးထားတိုက်ခိုက်မှုပိတ်ဆို့မှုတွေကိုအမှန်တရားနဲ့လက်တွေ့ဆောင်ရွက်ချက်တွေနဲ့သာတုံ့ပြန်သွားမယ်လို့လည်းပြောခဲ့တဲ့အကြောင်း VOA သတင်းတောက်မေခါကပြောပြပေးပါလိမ့်မယ်ရှင်
ဒီကနေ့ရန်ကုန်မြို့ပါတီဌာနချုပ်မှာကျင်းပတဲ့နှစ်80ပြည့်လွတ်လပ်ရေးနေ့အခမ်းအနားမှာထုတ်ပြန်ကြေညာခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းအရေးဟာမြန်မာတိုင်းနိုင်ငံလုံးရဲ့အရေးဖြစ်တယ်လို့လည်းဆိုလိုက်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းအရေးဒီမြန်မာနိုင်ငံတိုင်းနိုင်ငံလုံး၏အရေးဖြစ်တယ်လို့ရခိုင်အမျိုးသားများ၏အရေးဒီလည်းမြန်မာတစ်မျိုးသားလုံး၏အရေးဖြစ်ပါသည်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထောင်စုမြန်မာနိုင်ငံ၏အမျိုးသားဂုဏ်သိက္ခာနဲ့အမျိုးသားအချုပ်အခြာအာဏာပေါ်စိတ်ခွာမှုဖြစ်ပါသည်။ကမ္ဘာ့ကုလသမဂ္ဂအဖွဲ့အစည်းအချို့နဲ့နိုင်ငံကြီးအချို့ကြီးမြန်မာနိုင်ငံပေါ်မျိုးသူရပက်ပမာတိုက်ခိုက်နေမှုများနဲ့ပိတ်ဆို့အရေးယူမှုအချို့ဟာမြန်မာနိုင်ငံကြီးတုံ့လုံမှုမရှိဘဲပဂရိအမှန်တရားနဲ့လက်တွေ့ဆောင်ရွက်မှုများကိုတက်သေးစားတုံ့ပြန်လျက်ရှိပါသည
်ဒီတင်ညာချက်ကိုပါတီရဲ့ဗဟိုကော်မတီဝင်မုံရအောင်ရှင်ကဖတ်ကြားခဲ့တာဖြစ်ပါတယ် NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညံဝင်းကတော့ဒီရခိုင်အရေးဟာပါတီအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်လို့ဆိုလိုက်ပြီးမြန်မာနိုင်ငံမှာဧည့်သည်အနေနဲ့လာရောက်နေထိုင်သူတွေအနေနဲ့အချုပ်အခြာအာဏာကိုထိပါခွင့်မရှိသလိုဥပဒေတွေကိုလည်းလေးစားလိုက်နာချဖို့လိုတယ်လို့လည်းအခမ်းအနားမှာပြောဆိုလိုက်ပါတယ
်အချုပ်အခြာအာဏာကိုထိပါပြီးနေထိုင်တာကိုကျွန်တော်တို့ခွင့်ပြုလို့မရပါဘူးကျွန်တော်တို့ဧည့်သည်အဖြစ်လာတဲ့ပုဂ္ဂိုလ်တွေဟာမြန်မာနိုင်ငံရဲ့ဥပဒေတွေကိုလေးစားရမယ်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားရမယ်အချုပ်အခြာအာဏာကိုဘယ်လိုကျင့်သုံးမလဲဆိုတာကျွန်တော်တို့အစိုးရဖွဲ့ရဲ့အလုပ်ပါနောက်ပြင်ပကဝင်ရောက်ဆွဲဖက်ပြောဆိုခွင့်မရှိပါဘူးဒါကြောင့်ကျွန်တော်တို့လွတ်လပ်ရေးတည်ထောင်ခိုင်မြဲဖို့ကျွန်တော်တို့ရဲ့အချုပ်အခြာအာဏာတည်ထောင်ခိုင်မြဲဖို့အားလုံးညီညီညာညာဝိုင်းဝန်းတိုးပန်းကြဖို့အခါသမယဖြစ်ကြအောင်ပြောကြရင်ဒီကိုချုပ်ပ
ါလက်လုံးမှာတော့ရခိုင်အရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာ NLD ပါတီဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်ရခိုင်အရေး NLD ပါတီအစိုးရရဲ့ကင်တွယ်မှုနဲ့ပတ်သက်လို့နိုင်ငံရေးလှိလာတုံ့သက်သူဦးမောင်မောင်စိုးကတော့အခုလိုတုံ့သက်သွားပါတယ်
ဝေဘာမှုတွေချုပ်ငင်းအောင်ဆိုလို့ရှိရင်တော့နိုင်ငံတကာလူလာတော့အခြေအနေနဲ့ပတ်သက်ပြီးတော့ဒရင်လက်ခွင့်ပေါ့အဲ့တော့ဒီနေ့ချင်းကူလာတမ္မကတော့ကျွန်တော်ကျန်တဲ့အဖွဲ့ရဲ့စေမှုမခန်းနိုင်ရင်တော့မှအဲဒီဒေတာတွေနဲ့ပတ်သက်တဲ့အခြေအနေမှန်နဲ့ပတ်သက်ပြီးတော့ဒရင်လက်ခွင့်ပေးဖို့လိုအပ်တယ်လို့ထင်ပါတယ်။အဲ့တော့နိုင်ငံတကာအနေနဲ့ပတ်သက်လာရင်တော့အဲအစိုးရတကယ်ဝန်
ဒီကနေ့လောက်တဲ့အန်အဒီပါတီကကျင်းပတယ်လွတ်လပ်ခွင့်ကိုတော့ကျွန်တော်ပေးဖို့လိုပါတယ်အဲ့ဒါဆိုရင်တော့နိုင်ငံတကာလက်ခံနိုင်တဲ့အခြေအနေတစ်ခုဖြစ်လာလိမ့်မယ်လို့ထင်ပါတယ်ဒီကနေ့လောက်တဲ့အန်အဒီပါတီကကျင်းပတယ်လွတ်လပ်ရင်းနဲ့ခန်းနာကို 88မျိုးဆက်တွေဖိတ်ကြားထားတဲ့နိုင်ငံတကာတာအမတ်တွေနဲ့လွတ်တော်ကိုယ်စားလှယ်တွေပါတီဝင်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ရှင်
NCA တနိုင်ငံလုံးအပြည့်ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်ညညတော်တိုင်းသာလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေကဒေါ်အောင်ဆန်းစုကြည်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံလို့ကြောင့်အဆိုပြုထားတာကိုအစိုးရတက်မရော့ဘက်ကလက်ခံထားပြီးမကြခင်ထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း
UNFCဘက်ကတောင်းဆိုထားတဲ့အချက်၉ချက်ကို2019ခုနှစ်တွင်အကြိမ်ကြိမ်နှိမ့်နိုင်ခဲ့ပေမဲ့တက်မတော်ဘက်ကမလိုက်လျောနိုင်တဲ့အချက်တချို့ကြောင့် NCA လက်မှတ်ထိုးဖို့ UNFC ဘက်ကဆုံးဖြတ်ချက်မချနိုင်ဘဲဖြစ်နေတာပါဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်။ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCကတောင်းဆိုရတဲ့အချက်၉ချက်တွေကအချက်တချို့ကိုတက်မတော်ဘက်ကမလိုက်လျောနိုင်တာကြောင့်
ပဲအချိန်မှာတွေးဆုံရမယ်ဆိုတာမျိုးကိုတော့အကြောင်းပြန်လာမျိုးမရှိသေးပါဘူး။ဒါမဲ့လာပိုင်းအတွင်းထိပ်သီးကောင်းဆောင်တွေရဲ့ဆွေးနွေးပွဲဖြစ်လာနိုင်လိမ့်မယ်လို့ UNFC ကမျှော်လင့်ကြောင်း UNFC ပြောခွင့်ရပုဂ္ဂိုလ်ကိုထွန်းစော်ကဗီအိုအေကိုပြောပါတယ်။ဟုတ်ဒါပေမဲ့ကျွန်တော်တို့အပင်နဲ့တွေးမယ်ဆိုတဲ့အဖြေတော့ကျွန်တော်တို့မရသေးဘူး။အဲကျွန်တော်တို့ဒီနှစ်ဖက်ထိပ်သီးကောင ုအချိန်လုတ်ခဲ့တဲ့နောက်ဆုံးပေါ့နော်ကျွန်တော်တို့ PC နဲ့ DPN ကြားမှာဒီနှစ်ဖက်တည်းပြီးကောင်းဆောင်ရဲ့တွေ့ဆုံနိုင်ရေးတရားကိုနီးလန့်ခြံနေကြတယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်ဒီတော့တွင်မူပြစ်တပ်ပါတီက NCA စာချုပ်ကိုလက်မှတ်ထိုးဖို့အာဒီသားရှိနေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေခဲ့ပါတယ်ဒါပေမဲ့မူပြစ်တပ်ပါတီဟာတဖွဲ့တည်းခွဲထွက်ပြီး NCA ကိုလက်မှတ်ထိုးသွားတာမျိုးထက် UNFC တပ်ပေါင်းစုရဲ့ဆုံးဖြတ်ချက်မူအတိုင်းလိုက်ပါဆောင်ရွက်လိမ့်မယ်လို့သူယုံကြည်ကြောင်းကိုထွန်းစော်ကပြောပါတယ်
SCA လက်မှတ်ရေးထိုးခြင်းမြေထိုးခြင်းကကျွန်တော်တို့ UNFC အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အဆိုပြုထားတဲ့ DPN ရဲ့အဆိုပြုချက်၉ချက်အပေါ်မှာကျွန်တော်တို့ဆက်လက်ညှိနှိုင်းသွားဖို့ရှိပါတယ်။ဒီအပေါ်မှာမူပြစ်တပ်ပါတီအနေနဲ့လည်းပဲဒီနေ့ချင်းဒီလိုက်ပါဆောင်ရွက်နေတော့မယ်ဖြစ်ပါတယ်။ဒီ NCA မှာလက်မှတ်ထိုးရင်မထိုးရင်လည်းပတ်သက်လို့ကျွန်တော်တို့ UNFC ကိုဒီနေ့အထိတော့တည်ကြသဘောထားတရားဝင်ပေးလာတာမရှိသေးပါဘူးဗျ။
NLD အစိုးရတက်လာပြီးကတည်းက2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်ရည်မှန်းချက်ထားလှုပ်ဆောင်ခဲ့ပေမဲ့ထင်သလောက်ခရီးမပေါက်ခဲ့ပါဘူးဒီ2018ထဲမှာတော့ NCA စာချုပ်ကိုဘယ်အဖွဲ့ကဖြစ်ဖြစ်လက်မှတ်ထိုးလာမယ်ဆိုရင်ဒါကိုကြိုဆိုရမယ်ကိစ္စဖြစ်တယ်လို့ UPDJC ဒုဥက္ကဋ္ဌဦးသူဝေကပြောပါတယ
်အရင်တော့ရှစ်ဖွဲ့ပဲထိုးခဲ့တာလေဟိုထပ်ပြီးတော့မတိုးဘူးလေဒီအစိုးရလက်ထက်မှာလေအခုမွန်ပြည်တပ်တွေကထိုးမယ်ဆိုရင်တော့ဒါတစ်ဖွဲ့တိုးလာတာပေါ့ဗျာတစ်ဆင့်အောင်ဖြစ်တာပေါ့
UNFC နဲ့တက်မတော်ကြားအဓိကထင့်နေတဲ့အချက်ကတော့ NCA ကိုလက်မှတ်ထိုးလိုက်တာနဲ့နှစ်ဖက်စလုံးကတနိုင်ငံလုံးအပြစ်ရရေးကြေညာပေးဖို့ဆိုတဲ့အချက်နဲ့အပြစ်ကဆောင်ကြည့်ရေးအဖွဲ့ JMC မှာနိုင်ငံတကာကြွမ်းကျင်သူတွေထဲသွင်းရေးကိစ္စပဲဖြစ်ပါတယ်။လက်ရှိ UNFC ထဲမှာမွန်ပြည်သက်ပါတီ၊ PND အမျိုးသားတွတ်တရေးပါတီ၊လာဟုဒီမိုကရက်တစ်အစည်းအရုံးနဲ့ရခိုင်အမျိုးသားကောင်စီတို့ပါဝင်ကြပါတယ်ခင်ဗျာ
။ဆရာရှင်များရှင်2018နှစ်သစ်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တဦးကိုအုပ်စုနဲ့ရရကနေသိမ်းဆုပ်ခဲ့တဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေ
မြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲ။အကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့သောရရှင်တွေရဲ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုင်းရက်လေးလိုက်ရှိစဉ်ကကြိုဆိုပါရစေ။
စနေညတိုင်းရက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပြရစီရှင်။ကြောင်းမြရတနာဥပဒေကိုပြည်စရာမှာပြည်သူတွေရဲ့လူလားချက်တွေကိုသိရဖို့ဒီကနေ့လွှတ်တော်အမတ်တွေဟာဖားကန်ဒေသခံတွေနဲ့တွေ့ဆုံခဲ့ကြပါတယ်။ကြောက်စိမ့်လောက်ွက်တွေကိုတွားရောက်ကြည့်ရှုခဲ့ကြသလိုဒေသခံတွေရဲ့လူလားချက်တွေကိုလည်းစူးစီးရယူခဲ့ကြတယ်လို့လွှတ်တော်ကိုယ်စားလှယ်အဖွဲ့အနေနဲ့ဒီကြောင်းမြရတနာကိုဥပဒေကိုပြင်ဆင်တဲ့နေရာမှာဘလို့အချက်တွေကိုထည့်သွင်းစဉ်းစားသွားမလဲဆိုတာမတ်သိန်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
လွှတ်တော်ကော်မတီတွေကကိုယ်စားလှယ်တရားစင်ချော်တို့ဒီကနေ့ဖားကန်ဒေသခံတွေနဲ့တွေ့ဆုံပြီးသူတို့ဆန္ဒတွေကိုကြားနာခဲ့ကြပါတယ်။တပိုင်းတနိုင်လောက်ကန်စားတော့ပိုင်ခွင့်ကြောက်စိမ့်တူဖို့နေတဲ့ကုမ္ပဏီတွေကိုစီကံတင်းကျပ်ရဲ့ပါဝင်ဒေသခံတွေရဲ့လူလားချက်တွေကိုစူးစီးရယူခဲ့ကြတာပါ။ဒေသခံပြည်သူ့လွှတ်တော်အမှတ်လဲဖြစ်ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီရဲ့အတွင်းရမှုဥတင်ဆိုကတော့ကြောင်းမြေရတနာဥပဒေမှာတပိုင်းတနိုင်လုတ်ပိုင်စားတော့ခွင့်ကိုပြင်ဆင်ပေးဖို့လိုအပ်တယ်လို့ပြောပါတယ်
။ဒီမှာဒီတပိုင်းတနိုင်ဆိုတဲ့အကောင်းကျင်ရအောင်ပါဒီရန်နာနမီရဲ့ပြန်မမဟုတ်ပဲနဲ့ဘယ်လိုဟာမျိုးထည့်သွင်းရဲ့ဒီတော့အဥပဒေမှာပြန်တိုင်းရေးဆွဲရမယ်ဆိုတာလေးကိုလည်းပဲကျွန်တော်တို့ဒါလေးလည်းပြန်ရှင်းရမယ်ချက်ဖြစ်ပါတယ်။ဒီတော့မှတခါကျွန်တော်တို့ဒီပြည်နယ်အစိုးရအဖွဲ့အနေနဲ့လည်းပဲဒီတပိုင်းတနိုင်လုတ်ပိုင်စားမယ်ဆိုရင်ဆက်နေပတ်သက်တော့မှာဒါဒီကြားဥပဒေပြန်ထမ်းပြီးတော့မှကျွန်တော်လုတ်ပဲခြားထားပေးမယ်ဆိုတော့ဒီဒီတာကတီလူကျတော့တော်တော်လေးဥပ္ပီရအကာအကွယ်လေးရောက်တော့မှလုပ်ပိုင်ဝင်လေးရတယ်ဆိုတော့ကျောင်းလေးနဲ့ပြန်ပါလေကွာ
။ဒါအပြင်ကျောင်းမြက်လက်ဝယ်ထားရှိခွင့်ကိုဥပဒေနဲ့ကန့်သက်ထားချက်ကလက်တွေမကျဖြစ်နေတာကြောင့်ဒီကိစ္စကလည်းပြင်ဆင်ဖို့စဉ်းစားရမယ့်အချက်ဖြစ်တယ်လို့လွှတ်တော်မှဥတင်ဆိုးကထောက်ပြပါတယ်
။ဒီခုနကဒီကျောင်းမြက်ဥပဒေမှာပါတဲ့ပို့မှန်၄၀နှစ်ကြာပြီလို့ပြောနော်။အဲလက်ဝယ်ထားရှိခွင့်နဲ့ပတ်သက်ပြီးတော့ဥပ္ပီရရနဲ့ပတ်သက်တော်တော်လေးတက်လာဖြစ်ပါ။ဟာလား။အဲ့တော့အဲ့လိုတိုင်းဥတွေတိုင်းကအရေးယူရမယ်ဆိုကျွန်တော်တို့ဟိုထောင်တော့မှမဆန်းတော့မဲ့နေထားလို့ဖြစ်ပါတယ်ဒါကအားကြိုင်တာအရေးအဲ့တော့ဒီလူတွေကိုဒီမှာဒေတာကအထူးမြေဒေတာကနဲ့ဒီလူတွေနဲ့ဒီကျွန်တော်တို့ပြချင်းမင်းနဲ့မန္တလေးတိုင်းစကိုင်းဖားတဲ့ဒီကြောက်ကိန်းနဲ့ပတ်သက်ပြဆက်နေပြီးလောက်ကဲဆန်းနေသူတွေအတွက်အတရားဥတွေကကာကွယ်ဖို့ဘယ်လိုရယူပေးမလဲဆိုတဲ့ကိစ္စကလည်းကျွန်တော်တို့ဒါကိုအလေးထားဆွေးနွေးဖို့ကိစ္စတရားလည်းဖြစ်လာပါ
ဒီကနေ့ကြားနာမှုမှာတော့ဒေသခံအများစုကကြောက်စိမ့်တူဖို့ရေလုပ်ငန်းကြီးတွေဘက်ကကန့်သက်ဆက်ရန်တရားကြီးတွေအသုံးပြုနေတယ်လို့ဆွဆွဲခဲ့ကြတာပါဒေသခံလွှတ်တော်မှဥတင်ဆိုးကတော့ပြုံးတိလာနေပြီဖြစ်တဲ့ကြောက်စိမ့်တယံဇာတကိုတားဆင်မြေးဆက်ရေရှည်တည်ထန်ရေးအတွက်လဲစဉ်းစားရတော့မယ်အနည်းအထားမှာရောက်နေပြီလို့ပြောဆိုလိုက်ပါတယ
်အဲတကယ်တမ်းပြောရမယ်ဆိုလို့ချင်းကျွန်တော်ဒီမှာရှိတဲ့ကြောက်စိမ့်တွေတကယ်အဓိကထွက်တဲ့နေရာကပုံကတော့ဖြစ်နေပါအကောင်တော့ပြည့်ရေဆိုတော့ကျွန်တော်တို့ကအဒီတက်ပန်းကာလာဒီမကြာသေးတဲ့ဒီကြောင်ကအ90နောက်ပိုင်းတဲ့ဂရိအထိကာလာပြည့်မှာကိုတော်တော်ကြီးကိုကျွန်တော်ရှိမှရှိတဲ့တရားသာသာတွေတော်ဒီကြောင်ကြီးကြာသာတွေတော်တော်လေးကိုအကုန်ဆုံးသွားတဲ့အနေထားဖြစ်ပါပြီအဲ့တော့ဂရိအနေထားမှာကျွန်တော်ဥပဒေကိုရေးဆွဲတဲ့နေရာမှာလည်းပဲဒါကိုကျွန်တော်တို့တားဆီးမေးတဲ့ရေရှိစင်နာဖို့ဆိုတဲ့အချက်လက်ကိုကျွန်တော်ဒီကထားပြီးတော့မှအဲဥပဒေရေးဆွဲရမှာဒါကိုလည်းကျွန်တော်တို့ပြည်ထိုင်ပဲရေးဆွဲဖို့လည်းလိုပါတယ်အဲ့တော့ကျွန်တော်အကြီးစားလို့တော့မြေသားလို့တော့ပြတာဖြစ်တဲ့ပြည်ကြီးအလှစားနဲ့ဟောအသေးစားကိုဘယ်လိုချပေးမလဲပြီးတော့ရန်ရည်ရဲ့အတုံးကျူးနေထားတာလည်းပဲကျွန်တော်အဲဒီကပြောကြတဲ့အချက်တစ်ခုဖြစ်နေပါတယ်အဲဘယ်တော့မှမရှိခဲ့ဘူးလေအမှန်တမ်းအင်အားကြီးမှလည်းရန်ရည်တွေနဲ့အတုံးကျူးလုပ်ပြီးထုတ်လုပ်နေတဲ့အခါမှာတော့ကျွန်တော်တို့အဲဒီပြန်များများနဲ့ပြန်ပြန်ကုန်သွားတဲ့အနေအထားမျိုးဖြစ်တဲ့ပုံစံနဲ့ဒါတွေကိုလည်းကျွန်တော်တို့သတိပြုရေးဆွဲရမှာဖြစ်ပါတယ်
လက်တလုံးမှာတော့ဖက်ကန်ဒေတာမှာအနည်းနဲ့ရရက်ကစီးပွားရေးမျှော်လင့်ချက်နဲ့ကြောက်ရှာဖို့ရောက်လာချသူတွေ၊ကျောင်းရဲ့လုတ်ွက်ဟောင်းမြေစာပုံနေချာမှာတရားမဝင်နေထိုင်နေကြသူတွေတိတ်ငြိမ်ချီရှိနေပြီးလုံခြုံရေးကိစ္စကအစိုးရညာဆုံးအခြေအနေမျိုးဖြစ်နေတယ်လို့လည်းလွှတ်တော်အမတ်ကပြောပါတယ်။ဖက်ကန်ဒေတာတဝန်းကလုံခြုံရေးတာဝန်ရှိသူတွေကလည်းကျောင်းရဲ့လုတ်ွက်တွေကိုသာအဓိကတာဝန်ယူပေးနေပြီး ဒေသခံတွေရဲ့လုံခြုံရေးတာဝန်ယူပေးနိုင်တဲ့အနေအထားမရှိဘူးလို့လဲဒေသခံတို့ကပြောဆိုကြပါတယ်ရှင်။မတင်ကြီးထိုက်ပြပြသွားတာပါရှင်။ ရခိုင်မြို့သားပါတီ ANP ကနှုတ်ထွက်ခွင့်တင်ထားတဲ့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကိုနှုတ်ထွက်ခွင့်ပြုမပြုကိစ္စအပါအဝင်ပါတီရှစ်ဆက်လုပ်ငန်းရှင်တွေကိုဆွေးနွေးသွားဖို့ရခိုင်ပြည်နယ်စစ်တွေမြို့ပါတီဌာနချုပ်မှဒီကနေ့အစည်းအဝေးကျင်းပခဲ့ကြပါတယ်။မြို့နယ်ကိုယ်စားလှယ်များစုကဒေါက်တာအေးမောင်ကိုနှုတ်ထွက်ခွင့်မပေးဖို့နဲ့နှုတ်ထွက်လာကိုပြန်ပြီးတော့စဉ်းစားပေးဖို့တင်ပြ
သတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ကျင်းပနေတဲ့ရခိုင်မျိုးရပါတီစီဝေးမှာတောက်ဆိုင်အိမ်မောင်ပါတီကနေနှုတ်ဆက်တဲ့ကိစ္စနဲ့ပတ်သက်ပြီးမျိုးနယ်ကိုယ်စားလှယ်အများစုကနေဆွေးနွေးတင်ပြခဲ့ကြတယ်လို့ရခိုင်မျိုးရပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကခုလူပြောပါတယ
်မျိုးနယ်အများစုရဲ့ပြင်ပြချက်ကတော့တောက်ဆိုင်အိမ်မောင်ကိုပါတီကနှုတ်ဆက်ခွင့်မပေးဘူးနော်သူရဲ့နှုတ်ဆက်ခွင့်စာကိုတံပြီးတော့စဉ်းစားပေးဖို့အဲ့လိုတင်ပြတာလေများပါတယ်ခင်ဗျဒီကိစ္စမှာတော့သူ့ကိုပုံကိုရရတက်ခဲ့မှုတွေများလို့သူကလက်မတွဲနိုင်ဘူးဆိုပြီးတော့စားရပေါ့နော်။ဒါပေမဲ့ဒီပါတီမှာမဆိုပရိကအကင်းပြီးဝီယော်ရီဆိုတော့အရှိရပဲ။အဲ့ဒီကိစ္စပေါ်မှာလူပုံကိုနဲ့မတက်လို့မသိလို့ပါတီကိုကြောဆိုင်သွားတယ်ဆိုတာမျိုးတော့မဖြစ်သင့်ဘူးဆိုတော့ရှင်းရှင်းလင်းလင်းတွေရှိပါတယ်။ကျွန်တော်တို့ကတော့ဒါကိုသဘာဝမှောက်ဘက်ကကြံစည်စားနေရှင်တဲ့သဘောမျိုးတော့ရှိပါတယ်။ဒီလိုနဲ့ပြန်လာမယ်ဆိုရင်ကျွန်တော်တို့ဘက်ကနည်းနည်းစီစီကြိုးဆိုပါပါ
ပါတီဥက္ကဋ္ဌတောက်တာအိမ်မောင်ဟာပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလမှာပါတီတွင်အပြိုင်မှုတွေစိုက်ကမ်းမှုတွေရှိနေလို့ပါတီကနေနှုတ်ဆက်ကြောင်းတင်ပြထားပါတယ်။စာရေးစရာသတင်းစာစရာလေးဝတီသွန်းစောခိုင်အနေနဲ့ကတော့ဥက္ကဋ္ဌတောက်တာအိမ်မောင်သာနှုတ်ဆက်မယ်ဆိုရင်တခါနိုင်ငံရေးအပြောသွားနိုင်တယ်လို့သုံးသပ်ပါတယ
်။ကျွန်တော်အမြင်ပြောရရင်လေဒေါက်တာအိမ်မောင်ကတခါမျိုးသားပါတီ ANP ရဲ့အောင်ဆောင်ဥက္ကဋ္ဌတယောက်ဖြစ်တယ်လို့ကျွန်တော်ရဲ့ခိုင်တမျိုးသားလုံးကအလဲထားတဲ့ကျိုးသားကောင်းဆောင်ဆိုလည်းမမှားပါဘူး။ဒါပေမဲ့ဘူကသူတို့ရဲ့ပါတီတွင်းမှာပြဿနာကြောင်းရဒေါက်တာအင်းမောင်ရဲ့နောက်ထပ်ဆံမှာလည်းပါတယ်သူတို့အချင်းချင်းတိုက်ခိုက်တာတွေဆိုတော့ဒေါက်တာအင်းမောင်အနေနဲ့အဲ့ဒီပါတီတွင်းမှာပြင်ပြီးဥက္ကဋ္ဌနယ်ရာယူစီတော့ပါတီကိုဂန်တန်းချင်းချင်းသူတို့စေလုံးရင်းနဲ့တွားမယ်ဆိုရင်ရခိုင်နိုင်ငံရေးကအလားအလာကောင်းနိုင်ပါတယ်အဲ့လိုမဟုတ်ဘဲသူတို့ဒေါက်တာအင်းမောင်ကိုနောက်ထပ်ဖွဲ့ပေးလိုက်ရင်ဆိုရင်သူတို့အထက်မှာလည်းအဲ့ဒီအုပ်စုတွင်းမှာအပြင်းမှုတွေဖြစ်လာတယ်လို့နောက်ဒေါက်တာအင်းမောင်လည်းပါတီတခုတွားထောင်နိုင်တယ်လေခိုင်းပြင်းနေအနေနဲ့အဲ့ဒီနေရာကျန်းကျန်းထဲမှာပါတီတွေအများဖိတ်လာမယ်စေတူတွေအနေနဲ့လည်းအပြောသွားတာပေါ့နိုင်ငံနိုင်ငံရဲ့ခိုင်းနိုင်ငံရဲ့အလားအလာတဲ့ခုလောက်တော့အားကောင်းမယ်လို့မထင်ပါဘူး
ဒေါက်တာအေးမောင်နေနဲ့ရခိုင်လူသူတွေရဲ့စံနှုန်းကိုရယူပြီးနောက်ထပ်နိုင်ငံရေးပါတီတဲ့တခုတည်တာမှုစဉ်းစားသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ရခိုင်မျိုးရပါတီ AMP ရဲ့အစည်းအဝေးကိုဇန်နဝါရီ4ရက်ကနေဇန်နဝါရီ9ရက်နေ့အထိ4ရက်ဆက်သက်ကျင်းပသွားမှာဖြစ်ပြီးပါတီကူစရတရားကြော်တက်ရောက်ခဲ့ပါတယ်ဒီကနေ့ဆွေးနွေးချက်သမ်းမှာလက်ရှိအစိုးရကနေလှုပ်ဆောင်နေတဲ့ငင်းချိုင်းရေးလုပ်ငန်းစဉ်တွေလည်းပါဝင်နေပါတယ်။ရခိုင်ပြည်နယ်တွင်းအမျိုးသားစစ်လူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရသေးတာကြောင့်ငင်းချိုင်းရေးလုပ်ငန်းစဉ်ပေါ်အမြင်ကွဲပြားမှုတွေရှိနေတယ်လို့ပြည်သူ့လှုပ်တော်ကူစည်လဲဥဖေသန်းကခုလိုပြောပါတယ
်။ဟောကျွန်တော်တို့ရခိုင်ပြည်နယ်မှာလှုပ်ခွင့်မရတဲ့အပေါ်မှာအဲ့ဒါအမလို့အမရဖြစ်တဲ့သဘောမျိုးပေါ့နော်။အဲ့ဒါကြောင့်ဒီနေ့လုံငန်းတွေမှာတချို့ကလည်းပါဝင်သင့်တယ်တချို့ကလည်းအချင်းရှော့ရှားသင့်တယ်ဆိုပြီးတော့ဆွေးနွေးရတယ်ရှိရပေါ့နော်။
ဒီကနေ့စီဝေးမှာလက်ရှိနိုင်ငံရေးအခြေအနေပေါ်မှာသဘောထားသုံးသပ်ချက်ပါတီတည်ဆောက်ရေးကိစ္စတွေကိုလည်းတင်ပြဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမှာရခိုင်မျိုးရပါတီဟာရခိုင်ပြည်နယ်စွဲလှုပ်တော်ကိုယ်စားလှယ်နေရာများစုအနိုင်ရရှိထားပါတယ်။ရွေးကောက်ပွဲပြီးဒီနယ်ဆိုရဖွဲ့ခွေပေးဖို့ရခိုင်မျိုးရပါတီကနေတောင်းဆိုပေမဲ့ NLD ဆိုရကနေလက်မခံတဲ့အခြေအနေကြောင့်နှစ်ပါတီကြားအတိုက်ခံသွင်းဆောင်နေပါတယ်။ရခိုင်မျိုးရပါတီ AMP ကိုပြီးခဲ့တဲ့2014ခုနှစ်ဇန်နဝါရီလမှာရခိုင်ဒီမိုကရေစီဖွဲ့ချုပ် ARD နဲ့ရခိုင်တိုင်းရင်းသားများစိုးသက်ရေးပါတီ RNDP တို့ပူးပေါင်းပြီးဖွဲ့စည်းထားပါတယ်ခင်ဗျာ
။နိုင်ကိုရင်ကြောပြခဲ့တာပါရှင်။ VOA ကထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင်နားဆင်လို့တဲ့တခြင်းတွေတောင်းယူလို့ရင် VOA American တပ်မြန်မာဘက်အစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇန်နဝါရီလ4ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့အရင်ဆုံးကျမရေးကဏ္ဍဥဟောက်ခေရဲ့မြန်မာအရေးတုံတက်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာတော့မွန်လူငယ်တွေရဲ့ဒီနေ့လူလာချက်ကဘာတွေလဲဆိုတာကို
ကျမတို့ပေါင်းစည်းဖို့ကိစ္စကိုကျွန်တော်တို့ပေါ်မှာပြအားပေးတဲ့အနေနဲ့ကျွန်တော်တို့ဒီလက်မှတ်ကိုကျွန်တော်တို့ကောက်တာဒီလူငယ်နေ့မှာတက်ရောက်လာတဲ့လူငယ်ချင်းချင်းကြားမှာလက်မှတ်တော်စုစည်းရပါတော့အဲ့ဒါကိုကျွန်တော်တို့ကဖယ်သွားလဲဆိုတော့
မွန်ပါတီတွေပေါင်းစည်းရေးမွန်လူငယ်တွေလက်မှတ်ကောက်ခတ်နေတဲ့အကြောင်းနဲ့တူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရမှာပါဒီလိုစီစဉ်နေကြတာမှအခုရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့နှစ်တစ်ကူကျမ်းမာရေးတနိဋ္ဌာန်အကြောင်းကိုတင်ပြထားပါတယ်အမေရိကန်နိုင်ငံယောဂကာကွယ်ရေးနဲ့ထိတ်ထုတ်ရေးဌာန CDC ကချမှတ်တဲ့နှစ်တစ်ကူကျမ်းမာရေးဒိဋ္ဌာန်6ချက်ကိုအကြံပြုထားပါတယ်2018ခုနှစ်ရဲ့နှစ်တစ်ကူဆူတောင်းတိုင်းကျမ်းမာပျော်ရွှင်စွာနေထိုင်နိုင်ဖို့ဘယ်လိုနေထိုင်စားသောက်သင့်တယ်ဆိုတာကိုတနိဋ္ဌာန်ချမှတ်ဖို့အရေးကြီးတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.เมียนครับเราတို့နှစ်သစ်မှာပိုပျော်ရွှင်နိုင်ဖို့ပိုအောင်မြင်နိုင်ဖို့စတောင်းဓာတ်တွေနဲ့အတူပိုကျန်းမာဖို့လည်းစတောင်းပေးဓာတ်တွေကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့အခုလိုဒီစတောင်းပြေးဖို့အတွက်ပေါ့နော်ပိုပြီးတော့ကျန်းမာဖို့အဓိကဘာတွေဆောင်ဖို့ရှောင်ဖို့လိုတယ်ဆိုတာတွေကိုဒီနေ့အကြံပေးပြီးတော့ဆွေးနွေးပေးပါလားဆရာ
ဒီနှစ်သစ်နဲ့နှစ်သစ်တွေ့ချင်းပေါ့နော် Happy New Year Happy New Year လို့ဟောရတာပေါ့နော်အဲ့တော့ဒီကျန်းမာရေးနဲ့ပတ်သက်တဲ့လူတွေကတော့ဒါကို Happy New Year ပေါ့ကျမ်းမာတဲ့ပျော်ရွှင်တဲ့နှစ်ပေါ့နော်အဲ့တော့လူတယောက်ကဒီနှစ်သက်ဆာမှာငါဒီနှစ်အတွက်ကျမ်းမာအောင်ဘယ်လိုနေကြခံရမလဲဆိုတဲ့တာနိကံချမ်းမာပုံ
ဟုတ်ကဲ့ဆရာ
ကျွန်တော်တို့ဆွေးနွေးလေးရှိပါတယ်ကျမ်းမာခြင်းဟာလည်းဒီတစ်ပါးဒီနှစ်အတွက်မှာကျမ်းမာခြင်းလက်တွေဘယ်လိုဝင်လာမလဲဆိုတဲ့သူတို့ကျွန်တော်နေဖို့ထိုင်ဖို့ပေါ့အဲ့လိုမျိုးတော့ကျွန်တော်တို့သတ်မှတ်ချက်တွေရှိပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီကျမ်းမာအောင်နေထိုင်ဖို့အတွက်ဆိုလို့ရှိရင်ဆရာကြီးဘယ်အချက်တွေကိုအဓိကထားပြီးတော့ဆောင်ဖို့ရှောင်ဖို့လုပ်မလဲ
ဟုတ်ဒီ2018အတွက်ကျွန်တော်တို့အမေရိကန်နိုင်ငံCDC လို့ခေါ်တဲ့ရောဂါကာကွယ်ရေးနဲ့ဆက်ဆံရေးဘူဌာနပေါ့နော်အဲ့ဒီကနေ2018ခုနှစ်အတွက်လူတွေကျန်းမာအောင်နေထိုင်ဖို့ဆိုတော့အမှတ်ချက်တနိခံပေါ့နော်တနိခံချရမှာ resolution ချရပေါ့ဗျာစစ်စစ်ကြောက်ကြနဲ့ငါဒီနှစ်တုန်းကပါဖြစ်ရမယ်အဲ့လိုမျိုးဆိုတော့6ချက်တတ်မှတ်ထားတာဖြစ်ပါတယ်အဲ့တော့ပထမဦးဆုံးတတ်မှတ်ချက်ကလူကြီးကကိုယ်ကျန်းမာရေးဆက်ဆံရမှာမေ့နေကြတယ်ပြီးရစ်လိုက်လို့ရှိရင်လည်းရောဂါတွေကုလာရင်ဘယ်လိုလုပ်မလဲဆိုတော့ကြောက်လာတယ်အဲ့တော့ပထမဦးဆုံးကျွန်တော်တနိခံချရမှာကဒီနေ့2018ခုနှစ်ဦးမှာငါကကျန်းမာရေးဆက်ဆံရမယ်ဒီဝါစီရေကိုစီရမကဘူးဒါဆက်ရသွားတယ်လည်းဆီရမယ်လေရင်းကိုလည်းဆီရမယ်ပေါ့နော်အဲ့လိုသဘောလုံးကိုလက်မှတ်လေးရိုက်ကြည့်ပါဆိုတာမျိုးပေါ့နော်ကျမရေးဆက်ဆက်လို့ရှိရင်ကိုယ်စီမှာဗာယောဂါများစောစီရောက်နေတယ်လေကိုယ်သိရတာပေါ့စောစီယောဂါကိုကုသနိုင်တယ်တကယ်လို့ယောဂါမရှိဘူးဆိုလဲကာကွယ်စုတွေချူပြီးတော့ဆုံးဖြတ်ချလို့ရတယ်လေဒါက
ဟုတ်ကဲ့ဆရာကြီး
ဆုံးလို့ရမယ
်ဒီနေရာမှာခုနကဆရာပြောသလိုပဲဒီယောဂတွေ့မှာကိုကြောက်လို့မစစ်ချင်တဲ့သူတွေကိုဆရာဘယ်လိုအကြံပေးချင်လဲ
တော်တော်များများကဒီဆရာဝန်တွေထဲမှာတော့မာသိလိုက်လို့ရှိရင်ငါရောဂါပေါ်လာရင်ဒုက္ခပဲဆိုတာတကယ်ယောဂါဆိုတာပထမဆုံးလူကျင်အခါမှာသိလို့ရှိရင်ကုသတာအမှန်တွေ့ပါလေ။ဒီကမှာသိလိုက်လို့ယောဂါမရှိရင်လေဥမာဒီပိုးဆက်လိုက်တဲ့အသေးအောင်ဒီပိုးမရှိရင်တော့ကာကွယ်ရေးကုသလို့ရတာပေါ့။ဒီလိုပဲကျန်နေတာယောဂါကာကွယ်ရေးဒါတွေကိုကြိုတင်ပြီးတော့သိထားရမယ်။ဒါကအခုဆိုရင်ကာကွယ်ရေးတွေအများကြီးပုံနေတယ်။အခုဆိုစက်တာအုံနောက်ရောင်းကာကွယ်ရေးကဘာလို့ဒီငောင်းရောဂါကာကွယ်ရေးတော့ကျန်တယ်မရှိတဲ့အတွက်ကြောင့်နောက်ကျပြီးမှသိရလို့ရှိရင်သူကကုသပြည့်စီတီလည်းများမယ်လူတွေကုခံမယ်တော့ခုနကမကုသနိုင်တဲ့အဆင်ပြတ်သွားပါပေါ့နော်စောစီပြီးလို့လေးကိုဘာမှအဆင်မပြေခဲ့လို့ရှိရင်ဒါကိုဖိထိန်ထားလာရမယ်တတားစီနေနေတာပေါ့ဘယ်လိုမှခွင့်နဲ့ကိုလေးသက်ခံပြီးမှကျွန်တော်ပြည့်ရတာမျိုးဆိုရင်တော့လေအဲ့ဒီကနေတော့ကြောက်ပါပြီ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆောင်ရရှောင်ရအဓိကအချက်တွေပေါ့နော
်ဒုတိယခွင့်ကတော့ဒီမိဉာဏ်နေ့စဉ်နေ့စဉ်လက်ရှိရမယ်ဆိုတာလက်ရှိတဲ့နေရာမှာဒီအများစုကအစာမစားရင်ကျွန်တော်အိမ်သာဖွက်လာရင်ဒီအိမ်ကကိုကျွန်တော်သတိထားမိတယ်။ ဒီစဉ်ကျွန်တော်တို့ကလူကြီးကြားထဲမှာတွားလာနေတဲ့မတော်စကားစီးနေတဲ့အပြင်မှာဆိုင်ကြီးမှာတွားလာနေတဲ့ကြိုက်တွေနေတဲ့ကြိုင်ရင်းနဲ့ကျွန်တော်မတော်စနှခေါင်းကိုပုတ်မိတယ်မျက်စိကိုပုတ်မိတယ်အဲ့မှာကျွန်တော်တောင်းနေပြောသူကြီးယောဂါတွေကူးကြပါတော့အဲ့လိုမျိုးဖြစ်လာတယ်အဲ့တော့ကျွန်တော်တို့ကလက်ကိုမကြခဏသင်ကြအောင်စီးခြင်းအဖြစ်ယောဂါတော်တော်များများကိုကာဝယ်ပေးတယ်တကယ်ကမျက်စိကယောဂါအစပါတော့ကာဝယ်ထားနိုင်တယ်ဒါလက်စီးတဲ့ဆွဲနေမှာလည်းစက်ပြန်နဲ့ရေနဲ့တော့အဓိကသိကြတာပေါ့နော်အဲ့တော့ခီးသွားတဲ့ခါမှကျစက်ပြန်လွယ်လွယ်ပြရမယ်အခုဆိုလို့ရှိရင်ဒါမျိုးလေးကိုအဆန်းဆန်းတဲ့ကြားလို့ခေါ်တာပေါ့နော်ဒီရက်ပြန်ဆွတ်ထားတဲ့စက်လေးတွေနားချုပ်ဆိုလို့ရှိရင်ကတော့အတွေးလေးတွေပေါ့နော်အတွေးလေးနဲ့ကတော့ဘူးလေးတွေနဲ့ကတော့ဒီကျအဲ့တော့အဲ့လိုမျိုးပိုးတန့်နေတဲ့ရစေးတဲ့စိညာလေးတွေကိုသူ့ရဲ့အိတ်ထဲမှာမိတ်ကပ်တွေနဲ့အမှုတွေစောင့်ထားတယ်လို့ပဲထည့်တာလို့ဆိုလက်မကြည့်နိုင်တဲ့ကာလမှာไอ้สตรีนี่เนี่ยเล็กๆปลดไล่เนี่ยไอ้เจนนี่เนี่ยปลดไล่เนี่ยส่วนเนาะโจก็ตลอดเหมือนกันก็กวนနိုင်နေ
โอเคใช่แล้วอะคือโหลที่ปกติซีสิตาเนี่ยเล็ดซีดาดิอะเปลี่ยนหมดเนาะนอกถัดยออะเยตะจีซาวเยชาเยนี
่ตติยะซินเนี่ยคุณเกษตรมางาจ้ามาได้ซาซาดิเนี่ยซ้ามั้ยเอาจ้ามาได้ซาซาဆိုတာဒါလေးဆိုတော့အသားကြီးဖားမှာတဲ့ငားကြီးနဲ့ညစာမယ်အပြီးနဲ့အရွက်တွေပေါ့နော်ကျွန်တော်တို့ပုံမှန်တွေကတော်တော်များများကအချို့တွေအရစားတယ်အညံတွေအရစားတယ်အစီတွေအရစားတယ်အဲ့ဒီကနံပါတ်၁ကိုလောက်ရမှာကအစီရှော့စားပါအညံတွေရှော့စားပါအချို့တွေရှော့စားပါပေါ့နော်အဲ့ဒီမှာအများစုသတိထားမှာကစံကြုံကြောင်းအာလူပေါ့နော်ဒါကဘိုက်တုတ်ကြီးစိတ်များများစားရင်လူကအဝတွေလုံးလုံးလာတယ်ဒါမျိုးကိုရှော့ပြီးအပြီးအတန်းနဲ့အရွက်တွေငါးတွေဥတွေညီပဲတွေနော်ညာတို့ကျက်ဥဒါမျိုးတွေကိုအားရပြည့်သွားတဲ့အစာစာတွေညာတဲ့စိုးစိတွေကျင်းတဲ့အစာစာတွေဒါတွေကိုကျွန်တော်ရှာဖွေပြီးတော့ကျန်းမာတဲ့အစာအားရတွေကိုကျက်လက်ဆက်ဆက်တွေညီပဲတာလို့ပြောချင်တာ
ဟုတ်ကဲ့ဆရာတော့အခုလိုဒီအစာစာပိုင်းအပြီးမှာအပေါက်ပိုင်းနဲ့ပတ်သက်လို့
ဒီမဆောင်ဖွဲ့ချက်တွေနဲ့စာပြီးဆိုရင်ဒါလေးကချာမှာကဟုတ်ကဲ့ငါ့ရဲ့မကျန်းမာတဲ့အပြည့်အဝတွေတက်တဲ့ဆက်လက်ပတ်စာတွေကိုအခုလိုရက်ပလိုက်တာနော်မျိုးရဆေးဝါးတော့ကအရက်ပတ်တာအကုန်စားတာဒါလို့ကျွန်တော်အရင်ဆုံးရှော့ဖို့လိုပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအစားအသောက်ပြီးတဲ့အခါမှာဒီနေထိုင်လှုပ်ရှားမှုနဲ့ပတ်သက်လို့
အဲ့ဒါကတော့ကိုယ်နဲ့လှုပ်ရှားမှုတော့မင်းကြောင့်လူတွေကဘာလို့ဖြစ်လဲတိတိကားနဲ့ပွားရတယ်နော်ကွန်တက်တွေတော့ရှင်ကလေးကြီးပဲလိုက်စီးတယ်ပေါ့အဲ့တော့လှုပ်ရှားမှုလေးကိုတော့ကျွန်တော်မြန်မြန်လုပ်ရပါမယ်ဒီနေ့ကိုရှုထက်တဲ့လုပ်ငန်းတွေအနည်းဆုံးနိုင်ရွက်လိုက်ပေါ့ဒီကမှ9ရက်လောက်လုပ်တဲ့စလုံးတော့တယ်ကံမြန်မြန်မြန်မြန်လေးလာဆောက်တာပေါ့နော်အဲ့တော့ဒီကဒီတက်လီကားကြီးလိုက်စီးနေတာလေကားတွေလေးတက်သေးတာအိမ်မှာကျနေနေကားနေပဲသွားတယ်ဆိုကိုကားနေလို့သွားရင်အရှိတ်ကထိုးရပြီးအိမ်ကိုတက်တာနဲ့ဆိုင်ရင်ဒီကားလေးကိုကိုကအိမ်မရောက်ခင်ခက်လန်းလန်းလေးမှာရက်ထားပြီးလက်အိမ်လမ်းဆောက်တာနော်အဲ့လိုမျိုးပေါ့ကျွန်တော်ဒီအခုဒီလော့ကေတွေ့နေရတဲ့အချိန်မှာဒီနာဆိုးကျိုးတွေကကိုလည်းလှုပ်ရှားမှုမြဲလို့ဖြစ်လာတယ်အများကြီးတွေ့ရတယ်ကိုယ်လည်းလှုပ်ရှားခြင်းကြောင့်ကျွန်တော်ကပြည်သူရောဂါတွေညော့သွားမယ်စီးရောဂါတွေညော့သွားမယ်ဒါစိတ်လည်းကြည်နေတာပေါ့လေနော်အဲ့တော့ကလည်းအဆက်လုံးကြီးပန်းလာမယ်ကျက်သားလေးပန်းလာမယ်ဆိုတဲ့အကျိုးအနေနဲ့ကြားနေပါလေ။ဒါကြောင့်ဒီနေ့အစမှာကျွန်တော်လုပ်ရမယ့်လုပ်ငန်းတွေကကိုယ်လုပ်ရှာမှုကိုလည်းနေ့စဉ်လုပ်ပါဆိုတဲ့ကျွန်တော်စာရိတ်ခံတွေထားမှတ်ဖို့လုပ်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီပုံမှန်ဆေးစစ်တာလက်ဆေးတာဒီကျက်မာတဲ့အစာအသောက်တွေကိုပဲမှီဝဲတာကျက်မာထိခိုက်နိုင်တာတွေကိုရှောင်ရှားတာနောက်ဆက်လို့ရှာရှာနေဖို့လိုတာအဲ့ဒါအပြင်ရောဆရာကြီးနောက်ထပ်အရေးကြီးတာ
နောက်ထပ်အရေးကြီးတာကလူတွေကအိမ်ကြီးကကသူ့ကိုအဲ့တော့အလုပ်တွေပြန်လာနေညရယ်ညပလဲခါလို့နေရတယ်မင်းဆက်ဖို့ခါရတယ်အဲ့တော့ဒီကနေတော့အမေရိကန်ရောရာကကွေးပူဆန္ဒပြအကြံပေးထားတာကအစ်ဆက်အနာနေလို့ရေလုကြလားလို့ပြောအဲ့တော့တနည်းကိုအနည်းဆုံးတော့၆လတော့တော့ဖြစ်နေပေါ့လေနေညပလဲလို့ရတယ်ခင်ဗျာပြန်ပြီးတော့ပြန်ဖြစ်ရပါဘောနော်အဲ့ဒီလိုလုပ်ချင်းအားဖြင့်ပြီးတော့ဆက်မယ်လက်တွေကိုဒီ2020ခုနှစ်ကမှဝင်လာပါလိမ့်မယ်လို့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကောင်းဝင်းမဲစီစဉ်တက်ဆက်တင်နေတဲ့ကျမရဲ့အစီအစဉ်ကိုအခုလိုကြာသာပတိနဲ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်အခုမြမအရေးသုံးသက်ချက်ကိုနှာစင်ကြရပါမယ်မြမဆိုးရရဲ့စိုက်ပျိုးရေးအသုံးစရိတ်ဟာတခြားနိုင်ငံတွေနဲ့ရှင်ကြည့်ရင်များနေပေမဲ့လက်ရဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်ပဲဖြစ်နေပါတယ်။ဒါကြောင့်စိုက်ပျိုးရေးဖွံ့ဖြိုးအောင်ဘလို့သုံးသင့်နေဆိုတာကိုကမ္ဘာ့ဘဏ်ကစမ်းစစ်ထားပါတယ်။ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။စိုက်ပျိုးရေးမှာမြမအစိုးရသုံးတဲ့စရိတ်ကိုအချိုးအစားဟာအခြားနိုင်ငံတွေနဲ့ရှင်လိုက်ရင်အလွန်များနေတာတွေ့ရပါတယ်2010က2016အထိ6နှစ်အတွင်းမှာအစိုးရရဲ့စိုက်ပျိုးရေးအသုံးစရိတ်ဟာသုံးဆတိုးလာပါတယ်ဒါပေမဲ့မြန်မာစိုက်ပျိုးရေးကဏ္ဍဟာထုတ်လုပ်မှုစွမ်းရည်ကျဆင်းနေတယ်လို့လွန်ခဲ့တဲ့ဇွန်လထုတ်ကမ္ဘာ့ဘဏ်အုပ်စုရဲ့134မျက်နှာအစီရင်ခံစာ
Agriculture Public Expenditure Review မှာဖော်ပြထားပါတယ်။ဒုတက်မှုနှုန်းဟာနှစ်ရာခိုင်နှုန်းကျော်သာရှိတာမို့အခြားစီးပွားရေးကဏ္ဍတွေဖွံ့ဖြိုးတဲ့နှုန်းရဲ့သုံးပုံတစ်ပုံသာရှိပါတယ်။ဒီအကြောင်းကိုနှစ်ပိုင်းခွဲပြီးတင်ပြသွားပါမယ်။ဆက်ပြောရေးကဏ္ဍဖွံ့ဖြိုးမှုနှေးကွေးတဲ့အတွက်စည်ရင်းနွမ်းပါမှုအာဟာရဓာတ်ချို့တဲ့မှုအလုပ်အကင်ရှားပါမှုစတဲ့ပြဿနာတွေကိုဖြေရှင်းနိုင်စွာမရှိဘဲဖြစ်နေပါတယ်။ဆက်ပြောရေးဆိုင်ရာအစိုးရရဲ့ဝန်ဆောင်လုပ်ငန်းအရေးအတွေးညံ့ဖျင်းမှုဆက်ပြောရေးဝန်ဆောင်လုပ်ငန်းနဲ့ပုဂ္ဂလိကရင်းနှီးမှုဆိုင်ရာစီမင်းစည်းကမ်းကိုစနစ်တကျဖွဲ့စည်းဆောင်ရွက်တဲ့နေရာမှာအားနည်းမှုစတာတွေကိုပြုပြင်ပြီးအရေးအတွေးရောအရေးအတွက်ပါကောင်းမွန်လာဖို့လိုပါတယ်။ဒါကြောင့်အစိုးရစိုက်ပျိုးရေးအသုံးစရိတ်ကိုကမ္ဘာ့သာအုပ်စုကပထမဦးဆုံးအကြိမ်လေ့လာသုံးသပ်ရတာဖြစ်ပါတယ
်။စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနမြမလေယာဖွံ့ဖြိုးရေးဘဏ်ပြည်နယ်နဲ့တိုင်းဒေသကြီးနဲ့အလှူရှင်တွေရဲ့စိုက်ပျိုးရေးဘတ်ဂျက်အသုံးစရိတ်ကို2010ကနေ2016အထိ6နှစ်တာလေ့လာသုံးသပ်ထားတဲ့စာရန်းဖြစ်ပါတယ်။အသုံးစရိတ်ခွဲဝေရာရာမှုနဲ့အကောင့်ထယ်ဖော်နိုင်မှုစွမ်းရည်တို့ကိုစမ်းစစ်ပြီးဘတ်ဂျက်အသုံးစရိတ်နဲ့စိုက်ပျိုးရေးဖွံ့ဖြိုးမှုဆက်ဆက်နေပုံကိုဆွေးနွေးထားပါတယ်။ဒီနှစ်ကစမဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးမဟာဗျူဟာနဲ့ရင်းနှီးမြှုပ်နှံမှု၅နှစ်စီမံကိန်းကိုအထောက်အကူပြုနိုင်အောင်ဆွေးနွေးထားတယ်လို့ဆိုပါတယ်။အစိုးရစိုက်ပျိုးရေးအသုံးစရိတ်ကိုခွဲခြားစိတ်ဖြာသုံးသပ်တဲ့အကျင့်ရှိလာအောင်ရှေ့ဆောင်လမ်းပြအနေနဲ့ရေးသားလိုက်တဲ့စာတမ်းဖြစ်ပါတယ်။နိုင်ငံတကာအတွေ့အကြုံတွေကိုမြန်မာအတွက်တင်ငန်းစာအဖြစ်တင်ပြထားပါတယ်
ဈေးကွက်ချိုယွင်းမှုကုန်ပစ္စည်းနဲ့ဝန်ဆောင်လုပ်ငန်းဖြန့်ဝေရေးမကြီးမြတ်မှုစတာတွေကြောင့်စိုက်ပျိုးရေးဖွံ့ဖြိုးမှုအခက်အခဲဖြစ်တဲ့အခါမှာအစိုးရစိုက်ပျိုးရေးဘတ်ဂျက်ဟာလေယာဖွံ့ဖြိုးရေးအတွက်အလွန်အရေးပါလာပါတယ်ဒါပေမဲ့စိုက်ပျိုးရေးအသုံးစရိတ်တိုးချဲ့တဲ့အခါမှာနိုင်ငံစီးပွားရေးဖွံ့ဖြိုးမှုကိုမထိခိုက်အောင်ဗန္ဓာရေးအရာတာဝန်ရှိရှိချင့်ကျင်တွက်ဆနိုင်ဖို့လိုပါတယ်ဘတ်ဂျက်ခွဲဝေမှုကိုထိရောက်အောင်လုပ်နိုင်မှအကျိုးခံစားရပါလိမ့်မယ်။အစိုးရအသုံးစရိတ်များလာတိုင်းအကျိုးရှိမှမဟုတ်ကြောင်းသိရှိဖို့လိုပါတယ်။စိုက်ပျိုးရေးသုတေသနနဲ့သုတေသနရပ်လတ်ကိုလေသမားအသုံးပြုနိုင်အောင်အစိုးရကရင်းနှီးမြှုပ်နှံတာဟာဖွံ့ဖြိုးရေးအတွက်အကောင်းဆုံးဖြစ်ကြောင်းကမ္ဘာ့ဘဏ်ကသက်သေပြနေပါတယ်။စိုက်ပျိုးရေးသုတေသနနဲ့ဆက်ဆက်တဲ့စီမံကိန်းတွေမှာရင်းနှီးတာဟာအကောင်းဆုံးဖြစ်ပါတယ်။
စီမံကိန်းအကောင့်ထည့်ဖော်ရမှာအရေးအသွေးကိုအလေးထားဆောင်ရွက်ဖို့လိုပါတယ်။2010ကနေ2016အထိစစ်တမ်းလုပ်တဲ့6နှစ်တာကာလမှာပြည်ထောင်စုအစိုးရရဲ့စိုက်ပျိုးရေးစရိတ်ဟာ3ဆလောက်တိုးပွားလာပါတယ်။အစိုးရစိုက်ပျိုးရေးအသုံးစရိတ်ဟာ2016တိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့900ခန့်နှုန်းကျော်ရှိခဲ့ပါတယ်။ဖွံ့ဖြိုးဆဲအာရှနိုင်ငံတွေရဲ့အစိုးရစိုက်ပျိုးရေးစရိတ်ဟာတိုင်းပြည်အသတင်းပြန့်မြှထုတ်လွှင့်မှုရဲ့တိရခိုင်နှုံးတော်မရှိကြပါဘူး။ဒါကြောင့်မြန်မာအစိုးရရဲ့စိုက်ပျိုးရေးအသုံးစရိတ်ဟာအများဆုံးလို့ဖြစ်နေတာမို့ထိရောက်အောင်ဦးစားပေးစနစ်ကျင့်သုံးနိုင်ဖို့လိုပါတယ်။အသုံးစရိတ်မလုံလောက်တဲ့စီမံကိန်းတွေကိုငွေကြေးထောက်ပံ့နိုင်ဖို့အတွက်အလူရှင်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်နိုင်ရေးကိုအလေးအနက်ထားရမယ်လို့ဆိုပါတယ
်။ဆရာရေးတဲ့ကာလအတွင်းမှာစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်တစ်ဝက်ကျော်ကိုဆယ်မြောင်းကဏ္ဍအတွက်အသုံးပြုနေတာတွေ့ရပါတယ်။ဆက်မှုလျာအတွက်15ရာခိုင်နှုန်း၊စိုက်ပျိုးရေးရန်ပုံငွေ15ရာခိုင်နှုန်း၊တင်းနာအစီအစဉ်15ရာခိုင်နှုန်းရှိကြပြီးအချိန်ကာလအလိုက်တိုးပွားလာပါတယ်။သုတေသနတိုးချဲ့ပညာပေးမြေစည်းလွှာတင်းနာကာကွယ်ရေးကုသရောဂါကာကွယ်ရေးမွေးမြူရေးငားလုံငန်းစတာတွေမှာအသုံးစရိတ်အလွန်နည်းနေပါတယ်။မြန်မာစိုက်ပျိုးရေးသုတေသနအသုံးစရိတ်ဟာအာရှမှာအနည်းဆုံးဖြစ်ပါတယ်။အစိုးရစိုက်ပျိုးရေးအသုံးစရိတ်ကိုစံစဘာနဲ့ဆက်နွယ်နေတဲ့ဆယ်မြောင်းစက်မှုလေယာမျိုးစေ့တိုးချဲ့ပညာပေးစတာတွေမှာအသုံးပြုပါတယ်။အခြားစိုက်ပျိုးရေးအစီအစဉ်တွေမှာဘတ်ဂျက်အသုံးစရိတ်အလွန်နည်းတဲ့အတွက်အကျိုးသက်ရောက်မှုကိုသိသာမြင်သာတဲ့အခြေအနေမရှိဘူးလို့ဆိုပါတယ်။ဒါကြောင့်အစိုးရစိုက်ပျိုးရေးအသုံးစရိတ်အကျိုးရှိစွာတိတိယောက်ယောက်ခွဲဝေတတ်မှတ်နိုင်မှသာစိုက်ပျိုးရေးဖွံ့ဖြိုးမှုကိုအထောက်အကူပြုနိုင်မယ်လို့ကမ္ဘာ့ဘဏ်အုပ်စုရဲ့စာရမ်းမှာဖော်ပြထားပါတယ်။ရှေ့အပတ်မှာအစိုးရစိုက်ပျိုးရေးအသုံးစရိတ်စစ်တမ်းအပိုင်း2ကိုတင်ပြပါမယ်ခင်ဗျာ
။ဒီမှာ
င်းခရမြန်မာရေးတုံးတက်ချက်ကိုအခုလိုကြာသာပြီးညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ကြပါရစေ။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါရမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရစေ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်လွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါစီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စီရင်ဝင်ကြီးဦးမင်းအောင်ကိုရာထူးကနေရက်ဆဲဖို့ပြည်နယ်အရေးပေါ်လွှတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မိုင်းရှုနယ်မိုင်းရဲမြို့နယ်ဘက်မှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲအကြိုပြုလို့ရေးအတွက်တပ်မတော်ကလည်းဟန့်တားနေတဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်စီပင်ဝန်ကြီးဦးမင်းအောင်ကိုရထုကနေရက်ဆဲဖို့အတွက်ဇန်နဝါရီလ၂ရက်နေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်အရေးပေါ်လွတ်တော်အစည်းအဝေးမှာလွတ်တော်ကိုယ်စားလှယ်တွေမဲခွဲဆုံးဖြတ်ခဲ့ကြပါတယ်အစည်းအဝေးကိုလွတ်တော်ကိုယ်စားလှယ်၄၄ဦးတက်ရောက်ခဲ့ပြီးမဲခွဲဆုံးဖြတ်ရာမှာစီပင်ဝန်ကြီးဦးမင်းအောင်ကိုတာဝန်ကနေရက်ဆဲဖို့အတွက်ထောက်ခံမဲ38မဲကန့်ကွက်မဲ10မဲနဲ့ဖြတ်ခဲ့ကြတာပါ ဦးမင်းအောင်ကိုရံပြဲတောင်ကုတ်ကြောက်တော်ကွာစစ်သွေးမျိုးတွေမှာဆေးသစ်ဆောင်မဲ့ကိစ္စဗာဒလိတ်ချိတ်ကတို့စိတ်နဲ့မင်းပြကတို့စိတ်ကိစ္စတွေအပါအဝင်နိုင်ငံတော်ကမောင်တော်ခရိုင်အတွက်ချပေးတဲ့ဘဏ္ဍာငွေကိစ္စတွေမှာဥပဒေကပေးထားတဲ့တာဝန်ကိုကျေပြွန်စွာမထမ်းဆောင်နိုင်တဲ့အတွက်နိုင်ငံတော်နဲ့ပြည်သူတွေနစ်နာစီလို့ဆွဆွဲပြီးတာဝန်ကနေရက်ဆိုင်ပေးဖို့လွတ်တော်ကိုယ်စားလှယ်18ဦးကလက်မှတ်ရေးထိုးပြီးလွန်ခဲ့တဲ့နိုဝင်ဘာလမှာဆွဆွဲပြစ်တင်ခဲ့ကြတာပါအဲ့ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးလွတ်တော်ဥက္ကဋ္ဌကအဖွဲ့ဝင်၅ဦးပါတဲ့ကော်မတီတစ်ခုနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတွေ့ရှိချက်တွေကိုဒီဇင်ဘာလ19ရက်နေ့မှာလွတ်တော်ဥက္ကဋ္ဌကိုတင်ပြခဲ့ပြီးနောက်မှာတော့အခုလိုတာဝန်ကရက်ဆဲဖို့မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဦးမင်းအောင်ဟာ NLD အစိုးရလက်ထက်မှာပထမဆုံးတာဝန်ရက်ဆဲခံရတဲ့ဝန်ကြီးဖြစ်ပါတယ်။
2018 January 30ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်ဗရမျာဆွတ်ရှိရလွယ်ဆိုင်တောင်မှာရှိတဲ့ SSPB ကမြောက်ပိုင်းရှမ်းပြည်စစ်မတော်ရဲ့သက်စခန်းကိုအစိုးရသက်မတော်ရဲ့ပူပေါင်းစစ်ကြောင်းတွေကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲမှာနှစ်ဖက်စစ်ကမှုအနေငယ်ရှိခဲ့တယ်လို့လည်း SSPB SSA ရရှိတွေကပြောပါတယ်။အဲ့ဒီစခန်းကိုနောက်ဆုတ်ပေးဖို့အရှိလေဘန်တိုင်းတိုင်းမှုကနေညွန်ကြားချက်ပေးလာပေမဲ့လည်းSSPB ဘက်ကနေတန်လောက်ဆုတ်ပေးမှုမရှိလို့နှစ်ဖက်စစ်ရင်အားဖြည့်တင်ထားပြီးသိမ့်မှနေတဲ့အနေအထားမှာရှိနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ31ရက်နေ့ကလည်းဒီပေါ်မြို့နဲ့မိုင်းရဲမြို့ကြားမှာရှိတဲ့ SSPB SSA ရဲ့နှံ့ရမ်းရွာဘင်းဖြတ်စခန်းကိုအစိုးရတပ်မတော်ခမရသစ်လေးခုကနေအလစ်ဝင်ရောက်တိုက်ခိုက်မိရှုဖျက်ဆီးမှုပြုလုပ်ခဲ့ပြီးတော့စခန်းနဲ့လူ3ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ SSPB SSA ပြန်ရကြေးရာရှိကပြောပါတယ်
ကရင်ပါတီ၃ပါတီပူးပေါင်းပြီးကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP အမည်နဲ့2018ဇန်နဝါရီလမှာမတ်ပုံတင်သွားမှာဖြစ်ပါတယ်။ကရင်ပါတီပေါင်းစည်းရေးအတွက်ကရင်လူထုတွေလိုလားပေမဲ့လက်ရှိအချိန်မှာကရင်ပြည်နယ်ထဲကကရင်ပါတီ၄ပါတီနဲ့ကရင်ဒီမိုကရက်တစ်ပါတီ KDP ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီ KSDDP စည်းလုံးညီညွတ်တော်ကရင်အမျိုးသားဒီမိုကရက်တစ်ပါတီစတဲ့ပါတီ၃ခုကိုပေါင်းစည်းနိုင်တယ်လို့ကရင်ပါတီခေါင်းဆောင်တွေကပြောပါတယ်။ကရင်ပြည်နယ်အပြင်ရန်ကုန်တိုင်းနဲ့အေရဝတီတိုင်းမှာကရင်ပါတီ၆ပါတီရှိပေမဲ့ပါတီအလုံးပေါင်းစည်းနိုင်ဖို့မဖြစ်နိုင်သေးတဲ့အခြေအနေရှိတဲ့အတွက်ပူးပေါင်းဆောင်ရွက်တဲ့အစ်စ်နာရှိနေတယ်လို့ကရင်ပြည်သူ့ပါတီ KPP အတွင်းရင်းမှူးစောစေးဝါကပြောပါတယ်။
မွန်ပြည်နယ်ကြိုက်သူမြို့နယ်တင်စရမြို့မှာရှိတဲ့စစ်တောင်းဆက်ကူဆက်ယုံကအလို့ရဆိုင်ခံရတဲ့ဝန်ထမ်း200ကျော်တို့ဟာဇန်နဝါရီလ3ရက်နေ့မှာဒုတိယအကြိမ်စံသဖော်ထုတ်ခဲ့ကြပါတယ်။ရွှေသန်လင်ဟိုင်းဝေးကုမ္ပဏီရဲ့ကတိကဝတ်ပြတ်မှုပြည်နယ်အစိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးတာမရှိတဲ့အတွက်စီစဉ်မှာ9ရက်နေ့တုန်းကလည်းပထမအကြိမ်စံသဖော်ထုတ်ခဲ့ကြပြီးတော့အခုလိုဒုတိယအကြိမ်ဆက်မှန်စံသပြခဲ့ကြတာဖြစ်ပါတယ်။ရွှေသန်လင်ကုမ္ပဏီကနေဝန်ထမ်းတွေအတွက်နှစ်နာချင်းအနေနဲ့လောက်ခလဆာငန်းလဆာနဲ့အလို့ရဆိုင်တဲ့ဆိုတဲ့အကြောင်းကိုနိုဝင်ဘာလ9ရက်နေ့ကနှုတ်သစ္စာကတ်ခဲ့ကြောင်းလက်ရှိမှာဝန်ထမ်းတွေဟာကိုဟာကိုရှာဖွေစားသောင်းနေရတယ်လို့ဝန်ထမ်းတွေကပြောပါတယ် ဒီကနေ့ကျွန်တော်တို့ဒီလက်မှတ်ကိုကျွန်တော်တို့ပေါ့ပေါ့ဖိအားပေးတဲ့အနေနဲ့ကျွန်တော်တို့ဒီလက်မှတ်ကိုကျွန်တော်တို့ပေါ့ပေါ့ဖိအားပေးတဲ့အနေနဲ့ကျွန်တော်တို့ဒီလက်မှတ်ကိုကျွန်တော်တို့ပေါ့ပေါ့ဖိအားပေးတဲ့အနေနဲ့ကျွန်တော်တို့ဒီလက်မှတ်ကိုကျွန်တော်တို့ပေါ့ပေါ့ဖိအားပေးတဲ့အနေနဲ့ကျွန်တော်တို့ဒီလက်မှတ်ကိုကျွန်တော်တို့ပေါ့ပေါ့ဖိအားပေးတဲ့အနေနဲ့ကျွန
ဒီစီနီတဲ့မွန်ပြည်သူညီလာခံကိုမွန်ပြည်သစ်ပါတီNMSPတက်ရောက်ဖို့အလားအလာအလွန်နှဲပါနေပြီတက်မတက်ဆိုတာကိုတရားဝင်အကြောင်းကြားရနေဘူးလို့ပါတီဗဟိုကော်မတီတဦးကပြောပါတယ်အလားတူမွန်အမျိုးသားပါတီMNPကတော့အဲ့ဒီညီလာခံတက်ရောက်မှာမဟုတ်တယ်လို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီAMDPကလည်းအဲ့ဒီညီလာခံကိုအတိအမှတ်မပြုတ်ဘူးလို့ပါတီခေါင်းဆောင်တွေကပြောပါတယ်
မွန်ကိုစားပြုတ်ပါတီတရားပေါ်ထွန်းလာရေးအချက်တစ်ချက်ကိုပဲဦးတည်ပြီးဒီမွန်ပြည်သူညီလာခံကိုဂိုင်းပေါင်းစုံကမွန်တန်ကာရော်ရီနဲ့တပ်တိပညာရှင်တွေပါဝင်တဲ့မွန်ပါတီပေါင်းစည်းညီညွတ်ရေးအဖွဲ့ကဦးစီးပြီးကျင်းပသွားမှာဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါဇန်နဝါရီလလယ်မှာရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မြောက်ပိုင်းရှမ်းပြည်တပ်မတော်
အဲ့လိုမျိုးကွင်းစင်တွေ့ဆုံရမှာမြန်မာတပ်မတော်ကနီးမျိုးစုံနဲ့လိုက်လံဟန့်တားနေတဲ့အတွက်အစိုးရနဲ့တပ်မတော်အပေါ်ဘလို့မြင်မိလဲလို့ RCSSSS အကောင်စာဗိုလ်ချုပ်ကြီးရွှေစစ်ကိုဆိုင်းမင်းကနေတွေ့ဆုံမေးမြန်းရမှာအခုလို့စတင်ဖြေကြားပါတယ်။ပေါ်ကွန်မင်းခုပေါ်လန်ကန်မင်းခတ်ကန်ငမ်းရင်နေကပြီးကိုရအစိုးရရောတပ်မတော်ကရောလူစုကပါဒီကိစ္စပေါ်နားလည်သဘောပေါက်ရင်ဘာမှကြောက်စရာမလိ
ကျွန်တော်တို့ကနေလူသူနဲ့တွေ့ဆုံပွဲကိုလာရောက်ဟန်တန်းတာသမတော်ဆိုကောင်းတဲ့လောက်ရတော့မဟုတ်ဘူးနှစ်ပေါင်း90 60တန်းကြီးကိုဆင်းချုပ်လာတာလက်တွေ့မှာသူတို့ကငြိမ်းချမ်းကြီးကိုမလူချင်ဘူးဆိုတာပြလိုက်တာပဲဟုတ်ကဲ့အခုလိုတက်တော့ကဝင်ရောက်ဟန်တာတော့လူထုနဲ့တွေ့ဆုံရမှာလူလူလက်လက်မရှိဘူးဆိုတဲ့တဘောဖြစ်နေတော့လူထုရဲ့တဘောထားအစ်မမရရင်
လင်းခေးမှာပြုလို့ဖို့အစီအစဉ်ထားတဲ့ဟာကဆက်လုပ်အောင်မလားခေါင်းဟောင်းရနေအတွက်ပြင်းနေစမ်းပန်းအစ်ရန်ဒီဒီလန့်ခေးနဲ့ရင်းအားရှိလာခွန်ရနေကိုရနေတီတော့တောင်ကြီးမြို့မှာအကျိုးဆွေးနွေးပွဲလုပ်ဖို့ပြင်ဆင်လာတယ်အဲ့ဒီဆွေးနွေးပွဲလည်းသတ်မတော်ကနေလာရဟန်သားမဲ့ဆိုရင်ကျွန်တော်တို့အန်တီလုံနိုင်တော့မှာမဟုတ်ဘူးအန်တီမလုံနိုင်ရင်လင်းခေးမှာပြုလို့မဟာလည်းဖြစ်တော့မှာမဟုတ
ကျွန်တော်တို့ကတော့ပြင်ဆင်သားနဲ့စီစဉ်တိုင်းဆက်လက်လှုပ်ဆောင်သွားမယ်ကျွန်တော်တို့နိုင်ငံကဒီမိုကရေစီလည်းမဟုတ်သေးဘူးပြည်တော်စုလည်းမဟုတ်သေးဘူးဖက်ဒရယ်တိုင်းပြည်လည်းမဖြစ်သေးဘူးအုပ်ချုပ်တဲ့သူကဖြစ်လာခဲ့တဲ့သမိုင်းဆင်ရဲ့တဘာဝကိုစတင်နေတော့ရည်ရှိသွားနိုင်မှာမဟုတ်ပဲ
ငင်းချမ်းကြီးလည်းပြတ်ပါပဲအချင်းချင်းစိုးရိမ်စိတ်မရှိသေးမှာသမိုင်းစာမျက်နှာတွေဖွဲ့သင့်တယ်။ICSSSSA ကောင်စာဗိုလ်ချုပ်ကြီးရွှေစစ်ကိုဆိုင်းမွန်းကနေတွေ့ဆုံမေးမြန်းထားတာပါ။ဆက်ပြီးတော့6ချိန်မြောက်မွန်လူငယ်များနဲ့အခမ်းအနားကိုမွန်ပြည်နယ်ချောင်းဆုံမြို့နယ်ကမာမိုကြီးရွာမှာကျင်းပခဲ့ပါတယ်။ဒီဇင်ဘာက24ရက်နေ့ကကျင်းပခဲ့တဲ့အခမ်းအနားမှာမွန်နိုင်ငံရေးပါတီနှစ် ီအကြောင်းကိုတော့မြင့်စနိုင်ကနေစူးစီးတင်ဆက်ထားပါတယ်
။မွန်ပါတီရဲ့ပန်းစီရဲ့လက်မှတ်ကောက်ယူရေးနဲ့ပတ်သက်ပြီးမွန်လူငယ်များနဲ့ဦးဆောင်ကျင်းပရေးကော်မတီမင်းညာစိုက်တယ်မန်ကအခုလိုရှင်းပြပါဗျာ။မွန်ပါတီ
ပန်းစီဖို့ကိစ္စကိုကျွန်တော်တို့ပေါ်မှာ PR ပေးတဲ့အနေနဲ့ကျွန်တော်တို့ဒီလက်မှတ်ကိုကျွန်တော်တို့ကောက်တာ။ဒီမွန်လူငယ်နဲ့မတိုက်ရောက်တာတဲ့လူငယ်ချင်းချင်းကြားမှာလက်မှတ်တော့စူးစီးတာပေါ့နော်။အဲ့ဒါကိုကျွန်တော်တို့ကဘယ်တော့လဲဆိုတော့ကျွန်တော်လာမဲ့ဒီညလကန်တန်းမှာတင်ပြဖို့ဆိုလိုတာကျွန်တော်တို့မွန်လူငယ်အနေနဲ့လည်းကျွန်တော်တို့စာတန်းတင်ပြပါမယ်။ဒီကျွန်တော်တို့စာတန်းထဲမှာအမျိုးသားနိုင်ငံရေးနဲ့ပတ်သက်တဲ့ဒီမွန်ပါတီပေါင်းစည်းရေးကိစ္စမှာကျွန်တော်တို့လူနေတဲ့အမျိုးသားကိုယ်စားပြုပါတီကိုလူငယ်တွေကပေါ်ပေါ်လာနေဆိုတာကကျွန်တော်တို့အဲ့ဒါအဓိကထားပြီးတော့မှသောက်ပြတာပေါ့
။မွန်လူငယ်တွေအနေနဲ့မွန်သမျိုးသားလုံးကိုကိုယ်စားပြုနိုင်တဲ့မွန်နိုင်ငံရေးပါတီတွေကပေါ်သွင်းလာစေရေးအတွက်ညှိနှိုင်းရေးအဖွဲ့နဲ့တဆိုင်မမပူးပေါင်းဆောင်ရွက်သွားမယ်လို့လည်းမင်းညာစိုက်တဲ့မန်ကဆက်ပြောပါတယ်။မွန်လူငယ်များနေ့ကိုအနေနဲ့ရရမှာရရှိနေတဲ့မွန်လူငယ်တွေခင်မင်းရင်းနှီးလာစေရေးနဲ့အလွယ်တကူချိတ်ဆက်နိုင်စေရေးအတွက်ရည်ရ
ွယ်ကျင်းပလာခဲ့ပါတယ်
ဒီလိုမျိုးမလူငယ်နဲ့မြန်နေကျင်းပချင်းအဖြစ်ကျမတို့မသိသေးတဲ့တခြားလူငယ်အဖွဲ့တွေပြီးတော့သူတို့လည်းလူမျိုးပေါ့ကျမတို့အချင်းချင်းဒီ network အနေနဲ့ကျမတို့ပို့ခိုင်းပါလာတယ်လေအဲ့ဒါကျမတို့အချင်းချင်းလေးယုံကြည်မှုတွေဒီမြန်မြန်နဲ့ကျမတို့တည်ဆောက်နိုင်တယ်အဲ့ဒါရလာကောင်းတစ်ခုပေါ့
လူငယ်ချင်းချင်းကြားယုံကြည်မှုတည်ဆောက်နိုင်တယ်လို့မွန်လူငယ်မျိုးသမီးတူကပြောပါတယ်ယခုနှစ်မွန်လူငယ်များနေ့ခန္ဓာကိုမွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းဒေသတိတိကမွန်လူငယ်တွေပြင်ထိုင်းနိုင်ငံကမွန်လူငယ်တွေလည်းတဲရောက်ကြတယ်လို့ကျင်းပရေးကော်မတီကပြောပါတယ်အခမ်းအနားမှာဘလူးကျွန်းသမိုင်းပြတိုင်မူရေးဆေးဝါးအသိပညာပေးပြခန်းဒေသဖွံ့ဖြိုးရေးလုပ်ငန်းများဆောင်ရွက်နေမှုပြခန်းဒေသထွက်ကုန်ပြခန်းစက်မုံလက်မုံလုပ်ငန်းပြခန်းများခင်းကျင်းပြသထားသလိုလူငယ်များစကားရီလူပြိုင်ပွဲကြပန်းစကားပြောပြိုင်ပွဲအစီအစဉ်ပြောပြရေးအစီအစဉ်တွေလည်းရှိပါတယ်1964ခုနှစ်ဒီဇင်ဘာလ28ရက်နေ့တွင်မော်လမြိုင်မြို့နယ်ကျင်းပခဲ့တဲ့မွန်လူငယ်များအစည်းအဝေးစတင်ကျင်းပခဲ့တဲ့နေ့ကိုအစွဲပြုပြီးမွန်လူငယ်များနေ့အဖြစ်သတ်မှတ်ဖို့2022ခုနှစ်ဧပြီလကကျင်းပခဲ့တဲ့တတိယကျင်းမြောက်မွန်လူငယ်များနှီးနှောပလဲပွဲကနေဆုံးဖြတ်ချက်ချခဲ့ပါတယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်စီပင်ဝန်ကြီးဦးမြောင်ကိုရာထူးကနေရက်ဆဲဖို့အတွက်ရခိုင်ပြည်နယ်အရေးပေါ်လွတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မိုင်းရှုနဲ့မိုင်းရည်မြို့နယ်ဘက်မှမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနာဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00 နာရီကနေ 10:00 နာရီအထိအစီအစဉ်အစဆုံးကိုအတန်လှန့်ချိန်ပြီးပြီးချင်း ည 10:00 နာရီကနေ 11:00 နာရီအထိလိုင်းဒိုမီတာ32နဲ့50လို့ကနေနာဆင်နိုင်ပါတယ်။မနက်ဖြန်တောက်ကြနေမနက်ခင်းမှာစမ်းမရည်နဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေနာဆင်ရမှာဖြစ်ပြီးမနက်ပိုင်း6:00 နာရီကနေ 9:00 နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49လို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုကြာသာပရိနိညာပဲထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။ UN နိုင်ငံမှာစူးရဆန့်ကျင်သူတွေနဲ့ထောက်ခံသူတွေရဲ့စနက်ပြပွဲတွေကြုံရတဲ့အချိန်တွေမှာပဲ UN လူလူကိုအားပေးထောက်ခံမှုမနေတော့ကပဲအမေရိကန်ကပြောလိုက်တဲ့ပေါ်ကုလသမဂ္ဂဆိုင်ရာ UN တာဝန်ကြီးကပြည်ရင်းကိုစွပ်ပတ်တဲ့ကိစ္စအဖြစ်တုံ့ပြန်လိုက်ပါတယ်။ UN ဆွေးနွေးပွဲဆန့်ကျင်စနက်ပြသူတွေအပိထောက်ခံကြောင်သမတ်ထွန်းက Twitter Internet လူမှုကွန်ရက်ကနေမနေ့ကပြောလိုက်တာပါ။ကုလသမဂ္ဂဆိုင်ရာ UN တာဝန်ကြီးကတော့ American သမ္မတနဲ့ဒုသမ္မတတို့ရဲ့ပြောကြားချက်တွေက UN နိုင်ငံမှာမတည်ငြိမ်ဖြစ်အောင်လှုံ့ဆော်ရရောက်တဲ့အကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီနဲ့အတွင်းရေးမှူးချုပ်တန်စာတစောင်းရေးသားပေးဖို့တိုင်ကြားခဲ့ပါတယ်။2016ခုနှစ်ရွေးကောက်ပွဲကာလအတွင်းသမတ်ထွန်းရဲ့သားအကြီးဆုံးနဲ့တခြားသူတွေအနေနဲ့ရုရှားဘက်ကလူတွေနဲ့တွေ့ဆုံခဲ့တာနိုင်ငံတော်ကိုသစ္စာဖော်ရရောက်တယ်လို့မျိုးချစ်စိတ်ကင်းမဲ့တယ်လို့ယူဆတဲ့အကြောင်းသမတ်ထွန်းရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲဖြစ်တာဝန်ယူခဲ့ဘူးတဲ့စတီဗန်နန်ရဲ့ပြောဆိုချက်ကိုစာအုပ်တုကကူကဖော်ပြခဲ့တဲ့အပေါ်အင်ဂျီလိုကထိုးနဲ့ဝေဖန်လိုက်ပါတယ်။သမတ်သာမကသမတ်ရဲ့ဆွေးရဖွဲ့နဲ့မိသားစုကိုထိခိုက်အောင်လှုပ်ချံပြီးအချက်လက်မှားတွေကိုအခြေခံဆက်ဆွဲပြောဆိုတာဒေါသဖြစ်စရာစိတ်ပျက်စရာဖြစ်ရတဲ့အကြောင်းအင်ဂျီလိုပြောခွင့်ရကပြောဆိုလိုက်တာပါ။တောင်နှင်းမြောက်ကိုရီးယားနဲ့နိုင်ငံခြားဆွေးနွေးဖို့အစီအစဉ်ဖြစ်လာတာခိုင်မာအကောင့်နဲ့သူ့ရဲ့ခေါင်းဆောင်မှုခေါင်းဆောင်ဖြစ်တဲ့အကြောင်းအမေရိကန်သမ္မတနဲ့ထရန့်ကဒီကနေ့ပဲတူတာလူမှုကွန်ရက်ကနေပြောလိုက်ပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ကြမ်းကျင်ပါတယ်လို့ဆိုရဲပုဂ္ဂိုလ်တွေပြောနေကြရင်လည်းသူ့လိုသာခိုင်မာအကောင့်ပြီးအင်အားမပြတ်နိုင်ရင်ဆွေးနွေးမှုတွေဖြစ်လာမှာမဟုတ်တဲ့အကြောင်းဆွေးနွေးပြောဆိုတာကောင်းတဲ့ကိစ္စတစ်ခုဖြစ်ကြောင်းလည်းမှတ်ချက်ပြီးရေးသားခဲ့တာပါတောင်ကိုရီးယားနိုင်ငံမှာယာယီကဖေရှားခံထားရတဲ့သမရဟောင်းပတ်ကုံဟဲကထောက်လိုင်းဌာနတထန်ကနေဒေါ်လာတန်းနဲ့ချီလမ်းကိုရယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အစိုးရရှင်တွေကနောက်ထပ်ဆွဆွဲချက်တင်လိုက်ပါတယ်သမရဟောင်းစတင်တောင်းယူခဲ့တဲ့2013ခုနှစ်ကနေ2016ခုနှစ်အတွင်းဒေါ်လာ3တန်းကျော်ရယူခဲ့တယ်လို့ဆွဆွဲခဲ့တာပ
ါကြာသာပတိနဲ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညပေးခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ကတောက်ကြတဲ့မနေ့ပိုင်းအစီအစဉ်တွေကိုတော့ line meter 32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.